Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ view american တန်ရဲ့2019ခုနှစ်ဒီဇင်ဘာလ5ရက်ဂျာတာပရိနစ်မနက်ဖြန်အစီအစဉ်တွေကို American Freedom Suit Washington DC မြို့တော်ကနေလိုင်းတိုမီတာ3240 48ဒုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ view ရဲ့ Facebook စာမျက်နှာ view Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ရဲမထွန်းပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။သမရထရမ်ကိုတရားစစ်ဆိုရေးအောက်လူတော်တရားရေးကော်မတီရှေ့ဘူဒခုနေကြားနာပွဲမှာအခြေခံဥပဒေရေးရာပညာရှင်၃ဦးတင်ပြပြောဆိုကြပါတယ်။ ICJ မှာမြန်မာနိုင်ငံကိုတရားစစ်ဆိုထားတာနဲ့ပတ်သက်တဲ့သတင်းမီဒီယာတွေရဲ့မေးမြန်းချက်တွေကိုနိုင်ငံရေးဌာနတာဝန်ရှိသူတို့ဖြေဆိုဖို့တာဝန်ပေးထားပါတယ်။ဒီလိုတရားစစ်ဆိုထားတဲ့ပုံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တော်ရုံရင်ဆိုင်မဲ့ကိစ္စလူမျိုးစုနဲ့ကံဖွဲ့တွေကြားမှာတော့သဘောထားမတူကွဲပြားနေပါတယ်။ဒီသတင်းတွေနဲ့ဒီတခြားစီမံစာအုပ်ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဒီလိုထိတန်းတဲ့သတင်းတွေအပြင်နားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့
ဆိုတော့ကျွန်တော်မြင်တာကတော့အခုလိုအဖြေလေးမတူတာဘာကြောင့်လဲဆိုရင်တော့တချို့ကကောင်းကောင်းမလေ့လာဘူးအစိုးရပြောပြတဲ့အတိုင်းဒီဟာကမွတ်စလင်ကိစ္စဖြစ်
မြန်မာနိုင်ငံပေါ်ဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုထားတဲ့ကိစ္စကိုမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကမတူကွဲပြားတဲ့သဘောထားတွေနဲ့တုံ့ပြန်ချက်တွေကိုသတင်းတွေအပြည့်ကြားကြရပါမယ်ဒီသတင်းနဲ့အတူရှင်ချန်းကယူရီကာရဲ့အပေါ်တရုတ်တာဝန်ရှိသူတွေကိုတန်းခတ်မဲ့ဥပဒေမူကြမ်းတရားကိုအောက်လွှတ်တော်ကအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်တရုတ်ဘက်ကပြန်လည်သတိပေးချက်ရုရှား-ယူကရိန်းပါရီငြိမ်းချမ်းရေးဆွေးနွေးပွဲအကြိုသုံးသပ်ချက်စတဲ့သတင်းတော်တွေအပြင်ကမ္ဘာမီဒီယာတွေကမြန်မာသတင်းတွေကိုလည်းနားဆင်ကြရပါမယ်အခုတော့ကျသာပရိနစ်မနက်ဖြန်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါမယ်ခင်ဗျာ
တမန်တော်ဒေါ်နယ်ထရမ့်ဟာသူ့အတွက်နိုင်ငံရေးအမျက်ထွက်စေမဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းကိုတွန်းအားပေးခြင်းအပြင်တရားစွဲလို့ရတဲ့ပြစ်မှုတွေကိုကျူးလွန်ထားတယ်လို့အမေရိကန်အခြေခံဥပဒေရေးရာပညာရှင်သုံးဦးကကွန်ဂရက်လွှတ်တော်မှာဗိုလ်ဒူးနေကပြောသွားပါတယ်တမန်တော်ထရမ့်ဟာ2020ပြည့်တမန်တော်ယူကော့ဘွဲအတွက်ဒီမိုကရက်ပါတီကသူ့ရဲ့ပြိုင်ဘက်တူဦးဖြစ်သူဒုတိယတမန်ဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းတမန်တော်ဗိုလိုဒီမီယာဇယ်လင်စကီကိုမယိုးမဖြောင်းစွာနဲ့ဆွဲဆောင်ခြင်းအပြင် High Crimes and Misdemeanors ဆိုတဲ့ရာဇဝတ်ပြစ်မှုကိုတိသာထင်ရှားစွာချိုးဖောက်ထားတယ်လို့ Harvard တက္ကသိုလ်ကဥပဒေပညာရေးဆိုင်ရာပေါင်ဖော်က Noah Feldman ကလွှတ်တော်အမတ်တွေကိုပြောပါတယ်ဒီရာဇဝတ်ပြစ်မှုအမျိုးအစားဟာတမန်တော်တယောက်ကိုတရားစွဲဆိုဖို့အမေရိကန်အခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့သတ်မှတ်ချက်ပါအမေရိကန်တမန်တော်တူဟာအမေရိကန်ယူကော့ပွဲတစ်ခုမှာပြည်ပဆက်ဖက်မှုကိုတားဆီးရမှာဖြစ်ပြီးဖိတ်ခေါ်ရမှာမဟုတ်ဘူးလို့ Stanford တက္ကသိုလ်ကဥပဒေပညာရေးဆိုင်ရာပေါင်ဖော်က Pamela Cullen ကပြောပါတယ်သမ္မတဇယ်လင်စကီကိုသမ္မတထရမ်ကတောင်းဆိုတာဟာအထူးသဖြင့်စိုးရွားတဲ့အာဏာအလွဲသုံးစားလုပ်မှုဖြစ်တယ်လို့လည်းဆိုပါတယ်။ဗိုလ်ဒူးနေကအောက်လူတော်တရားရေးကော်မတီမှာလုပ်တဲ့ကြားနာပွဲမှာအခြေခံဥပဒေရေးရာပညာရှင်၄ဦးပြောဆိုကြပြီး၃ဦးကိုဒီမိုကရက်မတ်တွေကခေါ်ယူတာဖြစ်ပါတယ်။ Republican မတ်တွေဘက်ကခေါ်ယူတဲ့ George Washington တက္ကသိုလ်ကပါမောက Jonathan Turley ကတော့သူဟာ2016ခုနှစ်ကသမ္မတထရမ်ကိုမဲပေးခဲ့သူမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့သမ္မတထရမ်ကိုတရားစွဲဆိုရေးအထောက်ပံ့ဖြစ်စေတဲ့အချက်လက်တွေနှဲပါပြီးသမ္မတကိုယာရုကဖယ်ရှားဖို့ရည်ရွယ်တဲ့ဒီမိုကရက်တွေရဲ့အမျက်ဒေါသကတိတ်ကြီးမားနေတယ်လို့ပေါမော့ခတ်တာလီကပြောသွားပါတယ
်။ NATO စစ်မဟာမိတ်အဖွဲ့ဖွဲ့စည်းလာတာဒီဇင်ဘာလ4ရက်နေ့မှာအနှစ်80ပြည့်ပြီဖြစ်ပြီးအခုကျင်းပပြီးစီးခဲ့တဲ့ NATO ခေါင်းဆောင်တွေရဲ့အညီလာခံဟာမဟာမိတ်အဖွဲ့ရဲ့စီးလုံးညီညွတ်မှုအင်အားကိုပြတ်တာဖို့ဖြစ်ပေမဲ့အခုတော့စိတ်ဝမ်းကွဲပြားနေတာကိုထင်ထင်ရှားရှားမြင်နေရပါတယ်။ဒီထက်မှာ American သမ္မတ Donald Trump ကအခေအားကျနေပြီးအများနဲ့တယောက်ပုံစံလိုဖြစ်နေတာတွေ့ရတာပါ။ညီလာခံကိုရောက်ရောက်ချင်းမဲ့သမ္မတ Trump ကNATO မှာဥဆောင်မဲ့သူမရှိဖြစ်နေတဲ့သဘောပြောဆိုခဲ့တဲ့ပြင်သစ်သမ္မတ Emmanuel Macron ကိုပုတ်ခတ်ပြောဆိုခဲ့တယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကိုလည်းမယိုးသားတဲ့သူဖြစ်ပြောဆိုခဲ့တာပါ။ညီလာခံချင်းပန် Britain မှာ London မှာသမ္မတ Trump ရဲ့ Buckingham နန်းတော်သတင်းစာရှင်းလင်းပွဲတွင်ထူးထူးခြားခြားကြားမြင့်နေတဲ့အတွက်ကနေဒါဝန်ကြီးချုပ်ကလှောင်တလူလုတ်တဲ့ပုံမျိုးတွေ့ရပြီးနောက်မှာအခုလိုသမ္မတ Trump ကပြောကြားလိုက်တာပါ။ကနေဒါဝန်ကြီးချုပ်ရဲ့လှောင်ပြောင်မှုကိုBritain, Netherlands နဲ့ပြင်သစ်ခေါင်းဆောင်တွေကလည်းရေမောခဲ့ကြတာဖြစ်ပါတယ်။ NATO အဖွဲ့ကြီးအတွက်ရန်ကုန်ကိုအချို့ကျထက်ဝင်မှုမလုပ်ကြတာနဲ့ပတ်သက်ပြီးကာလကြာရှည်အပြစ်တင်ပြောဆိုနေတဲ့သမ္မတ Trump ကအခုညီလာခံမှာလည်းထပ်မံပြောကြားခဲ့ပါတယ်။ညီလာခံပြီးမှအာအသင်စစ်တာကတခုက Washington DC မှာပြန်ကင်သတင်းစာရှင်းလင်းပွဲကျင်းပဖို့စီစဉ်ထားတာကိုဖျက်သိမ်းကြောင်းသမ္မတ Trump ကြေညာလိုက်တာပဲဖြစ်ပါတယ်။ဒါဟာသမ္မတ Trump ရဲ့ပွင့်လင်းတိုက်ရိုက်ပြောဆိုတတ်တဲ့ဇယိုက်ကိုအလံဆုံးဖြစ်တဲ့ Britain ဝန်ကြီးချုပ် Boris Johnson အတွက်တော့စိတ်သက်သာရာရစေမှာဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။ညီလာခံချင်းပါရေးတာဝန်ခံအရာရှိတွေကတော့ဒီညီလာခံအောင်မြင်မှုရှိကြောင်းပြောကြပါတယ်
။ American ပြည်တော်စုနဲ့ Afghan တာလီဘန်အဖွဲ့ကြားညီညာရေးဆွေးနွေးပွဲတွေတရားဝင်ပြန်ဆဖို့ပြင်ဆင်နေပါပြီ။ Afghan စစ်ပွဲအဆုံးသတ်ရေးနိုင်ငံရေးအဖြေတစ်ခုရှာဖို့ရည်ရွယ်တဲ့တနစ်ကြာဆွေးနွေးပွဲတွေကိုသ မရဒေါ်နယ်ထရမ့်ကယူရီရဲ့ရက်လိုက်ပြီး၃လကြာမှပြန်ဆဖို့ပြင်ဆင်နေတာပါအမေရိကန်စစ်ဆေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဇယ်မီခလီဇက်ဟာအာဖဂန်ဆွေးနွေးအဖွဲ့ကိုယ်စားလှယ်တွေတခြားအာဖဂန်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ကာဘူးမြို့တော်ကိုဗိုလ်ဒူးနေကရောက်သွားပါပြီအမေရိကန်ဆင်တာလီဘန်ဂျာဂန်ကိုယ်စားလှယ်အဖွဲ့ရုံးဆိုင်တဲ့ကာတာနိုင်ငံကိုခီးဆက်မယ်လို့နိုင်ငံခြားရေးဌာနထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ဒါပေမဲ့ကာတာနိုင်ငံဒိုဟာမြို့ကိုသွားမယ့်ချက်ကတော့အတိအကျပြောမထားပါဘူးတမ်မကြီးခလီဇက်ဟာဒိုဟာမြို့မှာအာဖဂန်နိုင်ငံတွင်းစစ်ဆေးညှိနှိုင်းမှုတွေဖြစ်လာနိုင်စေမဲ့စစ်ပွဲအဆုံးသတ်ရေးငြိမ်းချမ်းတဲ့အဖြစ်တစ်ခုရစေမဲ့အထူးကြအဖြစ်အပြေခါရစေရေးဖြစ်စေနိုင်ဖို့တိုက်ခိုက်မှုတွေလျှော့ချရေးလှုပ်ဆောင်ရမယ့်အဆင့်တွေကိုတာလီဘန်ဖွဲ့နဲ့ပြန်လည်ဆွေးနွေးမှာဖြစ်ပါတယ်လို့နိုင်ငံခြားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တမ်မတ်ကြီးခါလီဇက်နဲ့ဆွေးနွေးပွဲတွေနောက်တစ်နေ့မှာဖြစ်လာမယ်လို့ခန့်မှန်းကြောင်းတာလီဘန်သတင်းရှင်းပြတွေကပြောပါတယ်။အာဖဂန်ဘွားအမေရိကန်တပ်မတ်မစ္စတာခါလီဇက်ဟာဒေါ်နယ်ထရမ့်ကစက်တင်ဘာလ9ရက်နေ့မှာဆွေးနွေးပွဲတွေကိုရုတ်တရက်ဖျက်လိုက်တဲ့အချိန်အထိတာလီဘန်တွေနဲ့ဆွေးနွေးပွဲ6ချိန်ကိုဥဆောင်ပြုလုပ်ခဲ့သူဖြစ်ပါတယ်။
အမေရိကန်နဲ့ဆူဒန်နဲ့နိုင်ငံခြားတန်တမန်ဆက်ဆံရေးပြတ်တောက်နေတာနှစ်ပေါင်း20ကျော်ကြာလာချိန်မှာပဲဗိုလ်ဒူးဟူးနေကတော့နှစ်နိုင်ငံခြားတန်တမန်ဆက်ဆံရေးကိုပြန်ပြီးစတော့မယ်လို့အမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဒါဟာဝါရှင်တန်ဒီစီကိုဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒောက်ပထမဆုံးအကြိမ်လာရောက်ချိန်မှာကြေညာလိုက်တာဖြစ်ပါတယ်။အခုလိုတန်တမန်ပြန်ပြီးဆက်သွယ်ဖို့ဆုံးဖြတ်တာဟာဆူဒန်နိုင်ငံမှာကျေပြန့်ကြီးမားတဲ့အပြောင်းအလဲတွေဖြစ်အောင်ကောင်းထည့်ဖို့ရည်အတွက်ကြိုးစားနေတဲ့ဆူဒန်အရသာအစိုးရနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးခိုင်မာစေဖို့ဖြစ်ကြောင်းဝန်ကြီးပွန်ပီယိုကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပြန်23နှစ်ကြာတန်တမန်ဆက်သွယ်ဖြတ်ထားတဲ့ဆူဒန်နဲ့တန်မချင်းဖလဲမှုစတင်တော့မယ်လို့ဆိုပါတယ်။ဆူဒန်နိုင်ငံမှာနှစ်ပေါင်း30ကျော်အုပ်ချုပ်ခဲ့တဲ့အာနာရှင်အိုမာအယ်ဘရှာဖြုတ်ချခံပြီးနောက်မှာဆူဒန်နိုင်ငံဒီမိုကရေစီပြောင်းလဲလှုပ်ဆောင်နေတဲ့ဝန်ကြီးချုပ်အသက်ဟမ်ဒေါက်ဝါရှင်တန်ဒီစီကိုလာရောက်ဆင်မှာအခုလိုစတင်လိုက်တာလည်းဖြစ်ပါတယ်။
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညာနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေကြာသာပတိမနေ့ဖက်သတင်းများကိုတည်းဆက်လက်ပြောပြနေပါတယ်အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာတွေအနေနဲ့နိုင်ငံခြားရေးဌာနကဥအောင်ကိုကိုဆက်သွယ်မေးမြန်းရမှာဖြစ်တယ်လို့နိုင်ငံတကာဥပဒေပညာရှင်ပေါမခေါ်ဝီလျံရှာဘတ်စ်က VOA ကိုအီးမေးလ်ကနေတဆင့်ဗိုလ်ဒူးနေကအကြောင်းပြပါတယ်မြန်မာနိုင်ငံကတရားရင်ဆိုင်တာမှာပေါမခေါ်ရှာဘတ်စ်ကိုမြန်မာနိုင်ငံရဲ့ဥပဒေကြိုးဆောင်ဖြစ်ငှားရမ်းထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ VOA ကပြီးခဲ့တဲ့ရက်ပိုင်းမှာပေါမခေါ်ရှာဘတ်စ်ကိုဆက်သွယ်မေးမြန်းထားတဲ့ပေါ်အခုလိုအကြောင်းပြန်လာတာပါအခုသူပြောတဲ့ဥအောင်ကိုဟာဘယ်သူဆိုတာပေါမခေါ်ရှာဘတ်စ်ရဲ့အီးမေးလ်ထဲမှာတော့အထူးကြပြောမထားပါဘူး။ဒါပေမဲ့ဥအောင်ကိုကိုဆက်သွယ်နိုင်တဲ့အီးမေးလ်လေးစာဖြင့်ပေးထားတာမှာတော့ mmicj@mover.gov.mm လို့ဖော်ပြထားတဲ့အတွက်မြန်မာနိုင်ငံရဲ့ဌာနကတာဝန်ရှိသူတူဖြစ်မယ်ဆိုတာကတော့သိကြပါရစေ။ပေါမခေါ်ရှာဘတ်စ်ကတော့မြန်မာအစိုးရကသူ့ကိုဘယ်လိုပုံစံမျိုးနဲ့ငှားရမ်းထားတယ်ဆိုတာအခုချိန်ထိတရားဝင်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။တရားစွဲထားတဲ့ဂမ်ဘီယာနိုင်ငံဘက်ကတော့အမေရိကန်ဥပဒေကြိုးဆောင်အဖွဲ့ဖိုလီဟုတ်ကိုငှားရမ်းထားတယ်ဆိုတာအတည်ပြုထားပြီးပါပြီ။ဒီတရားဆက်ဆိုမှုအတွက်ဒီဇင်ဘာလ17ရက်နေ့ကနေ23ရက်နေ့အထိနယ်သာလန်နိုင်ငံ The Hague မြို့ ICJ တရားရုံးမှာနှစ်ဖက်တင်ပြလျှောက်ထားဖို့စီစဉ်ထားပါတယ
်။မြန်မာနိုင်ငံပေါ်မှာဂမ်ဘီယာနိုင်ငံကပြည်ပဆိုင်ရာတရားရုံး ICJ မှာတရားဆွဲဆိုထားတာကိုနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ပြီးရင်ဆိုင်မဲ့ကိစ္စတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာအမြင်တွေကွဲပြားနေပါတယ်။ဒီတရားရင်ဆိုင်မှုမှာအစိုးရနဲ့တမတော်ပူးပေါင်းလှုပ်ဆောင်တာဟာအစိုးရရဲ့တာဝန်ယူမှုကိုပြတိုက်လက်တာဖြစ်တယ်လို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSC ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကပြောပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီဇင်ဘာ2ရက်နေ့ကနေ4ရက်နေ့အထိကျင်းပတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD အစည်းအဝေးဖွင့်မင်ကွန်းတဲမှာဗိုလ်ချုပ်ကြီးရွတ်စစ်ကပြောခဲ့တာပါတနင်္ဂနွေလုံးပြစ်ခတ်ရစေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးမထားတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSP ကလည်းဒေါန်ဆန်းစုကြည်ရဲ့ဥဆောင်ရက်တည်မှုအပေါ်မှာအကောင်းမြင်ကြောင်းပြောထားပါတယ် NCA ကိုလက်မှတ်မထိုးသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ MNDAA ကိုကန်တပ်ဖွဲ့တောင်းလက်နက်ကိုင်း TNLA အဖွဲ့နဲ့ရခိုင်လက်နက်ကိုင်း AA အဖွဲ့တို့ကတော့ ICJ မှာရှောက်ထားပြီးအရေးယူဖို့ကြိုးပမ်းတာကိုထောက်ခံကြောင်း November 28ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်နှစ်ကာလတာရှိနေပြီဖြစ်တဲ့သူတို့အဆိုပြည်ရင်းအစ်စ်အတွင်းမှာတက်မတော်ဘက်ကဂျနီဗာကွန်ဗင်းရှင်းပါနိုင်ငံတကာဆရာဆွေးမှုဆရာဥပဒေတွေကိုချိုးဖောက်ထားတဲ့ပေါ်အခြေခံပြီးအခုလိုထောက်ခံထုတ်ပြန်တာဖြစ်တယ်လို့ TNL ပြောခွင့်ရက VOA ကိုပြောပါတယ်
နောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဘယ်လိုဆွေးနွေးမှုကိုမဆိုအကြီးအကျယ်ရန်ဆမှုဖြစ်တတ်မှတ်မဲ့အပြင်ပြည်မြေထဏတုံ့ပြန်သွားမယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီကိုမြောက်ကိုရီးယားကဗိုလ်ဒူးနေမှာတတိပေးလိုက်ပါတယ်။မြောက်ကိုရီးယားလူခွင့်ရေးချိုးဖောက်မှုပြဿနာကိုဒီလာထဲမှာတွေ့ဆုံဆွေးနွေးဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီမှာတန်တမန်အများစုကစီစဉ်နေကြချိန်မှာပဲကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးကင်ဆောင်းကအခုလိုတတိပေးစာပေးပို့တာဖြစ်ကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှာအမေရိကန်ပြည်ထောင်စုကဒီဇင်ဘာလအတွက်အလှည့်ကျသဘာဝတိဖြစ်တာဝန်ယူထားတာပါ။မြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার နဲ့ဒုံးကျည်လက်နက်အစီအစဉ်တွေဖျက်သိမ်းလာအောင်အမေရိကန်ကမျှော်လင့်ရင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ပြီးခဲ့တဲ့ဇွန်လကစပြီးတွေ့ဆုံခဲ့တာ၃ချိန်ရှိပြီဖြစ်ပေမဲ့ထူးခြားမှုမရှိတဲ့ပြင်မြောက်ကိုရီးယားကတာတူပြစ်ဒုံးလက်နက်ဆန်တက်တာတွေစက်တိုက်ပြန်လုလာနေပါတယ
်။အီရန်နိုင်ငံကြီးကအချိန်မခံမဲနဲ့ရင်းရိုင်နေပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကပြောကြားလိုက်တဲ့ပြင်အီရန်ရဲ့ရန်လိုမှုတွေကိုအစ္စရေးကတက်တက်ကြွကြွရင်ဆိုင်တိုက်ခိုက်နေပါတယ်လို့လည်းပြောပါတယ်။ပေါ်တူဂီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်လစ်ဘွန်ကိုရောက်နေတဲ့နန်တယာဟူကအမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုနဲ့အတူရှိနေစမှာအခုလိုပြောလိုက်တာပါ။ဝန်ကြီးပွန်ပီယိုကလည်းပေါ်တူဂီခေါင်းဆောင်တွေနဲ့တွေ့ဆုံဖို့တိကျရောက်ရှိနေတာဖြစ်ပါတယ်။အီရန်ဟာဆီးရီးယား၊လေဗနွန်၊အီရတ်နဲ့ဂါဇာဒေသတွေမှာရန်လိုလှုပ်ဆောင်မှုတွေတိုးလာနေတယ်လို့ဝန်ကြီးချုပ်နန်တယာဟူကပြောကြခဲ့ပြီးအီရန်ပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဆက်မပြတ်ဖိအားပေးနေတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြခဲ့ပါတယ်။အီရန်အစိုးရကိုဆန္ဒပြကန့်ကွက်နေသူတွေကိုဝန်ကြီးပွန်ပီယိုကထောက်ခံပြီးတော့အီရန်ကအုပ်ချုပ်နေသူတွေဟာအာဏာရယူပြီးနိုင်ငံပေါ်အမျက်ထုတ်နေသူတွေဖြစ်တဲ့ကြောင်းသိလာတာမို့ပြည်သူတွေကလွတ်လပ်ဖို့ကြိုးပမ်းနေကြတာဖြစ်ကြောင်းပြောပါတယ
်။ကြတာပရိနိမနဲ့ထိတ်တန့်ရောက်ဒေတာတွင်းနဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကင်မြူသက်တို့ပြောပြခဲ့တာပါ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလာတွေကိုနားဆင်ကြရပါမယ်။လူမျိုးတို့တပ်ဖြတ်မှုကိုဟန်တားဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုထားတဲ့ကိစ္စကိုမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကမတူကွဲပြားတဲ့သဘောထားတွေနဲ့တုံ့ပြန်နေကြပါတယ်။ဒီလိုကွဲလွဲတဲ့သဘောထားတွေဟာသူတို့အဖွဲ့အစည်းရဲ့အကျိုးစီးပွားနဲ့ဆက်စပ်မှုတချို့ရှိတယ်လို့တချို့ကလည်းသူတို့ကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့နဲ့ဆက်ဆံနေတယ်လို့မြန်မာနိုင်ငံအရေးတက်ကြွလှုပ်ရှားသူလည်းဖြစ်ယူရိုဘားမအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်သူဦးဟန်ယောင်ဝေကဆိုပါတယ်။မတ်အင်ဂျင်နီယာကဆက်သွယ်မေးမြန်းတဲ့အခါဦးဟန်ယောင်ဝေကအခုလိုပြောကြားခဲ့ပါတယ်
။အဲ့ဒီနေရာမှာပြောလို့ခက်ပါတယ်။ဘာကြောင့်လဲဆိုရင်လက်နက်ကင်အဖွဲ့ဆိုတာကလည်းအမျိုးစုံရှိပါတယ်။တချို့လက်နက်ကင်အဖွဲ့ကလူမျိုးရေးလက်နဲ့ကင်ထားတာရှိတယ်တချို့ကလည်းစီးပွားရေးနဲ့ကင်ထားတာအဖွဲ့လေးရှိတယ်ဆိုတော့ကျွန်တော်မြင်တာကတော့အခုလိုအဖြေလေးမတူတာဘာကြောင့်လဲဆိုရင်တော့တချို့ကကောင်းကောင်းမလေ့လာဘူးအစိုးရပြောပြတဲ့အတိုင်းဒီဟာကမွတ်စလင်ကိစ္စဖြစ်တယ်ဒီဟာကမြန်မာနိုင်ငံကိုတိုက်ခိုက်နေတယ်ဆိုတော့ဟာကိုပဲလက်ခံပြီးတော့မှအစိုးရလုပ်တဲ့ဟာထောက်ခံတယ်ဆိုတော့ပြောတဲ့လူတွေလည်းရှိပါတယ်တချို့ကလည်းအခုလိုမျိုးငင်းချမ်းရေးဆင်းနေထားတဲ့နေရာမှာအခွင့်အရေးတွေရထားတဲ့အဖွဲ့လေးရှိတယ်ပုဂ္ဂိုလ်လေးရှိတယ်သူတို့ကဒီဟာကိုမဆုံးရှုံးချင်ဘူးဒီအစိုးရကိုမထောက်ခံရင်ငင်းချမ်းရေးပြတ်သွားမယ်ပြတ်သွားရင်အကျိုးစီးပွားပြတ်သွားမယ်ဆိုတဲ့အဖွဲ့လည်းရှိပါတယ်ဒါပေမဲ့တကယ်လေ့လာတဲ့အဖွဲ့အစည်းတွေကသူတို့မြန်မာကပါလဲဆိုရင်အခုဖြစ်နေတဲ့ကိစ္စကမွတ်စလင်ကိစ္စပဲမဟုတ်ဘူးဒီဟာကတတ်မတော်အနေနဲ့ဒီနိုင်ငံတကာရှိတဲ့တရားဥပဒေလေးကိုမလိုက်နာပဲနဲ့တိုင်းရင်းသားကိုတိုက်တဲ့ချိန်မှာဘယ်လိုဆိုးခဲ့တယ်ဘယ်လိုဥပမာအမျိုးသမီးလေးကိုမတိန်ချင်တာဒါရိုးနေပြီသူတို့တကယ်လုပ်တဲ့ဆိုဒီဟာလေးကပေါ်လာမယ်ဆိုတော့ဒီဟာလေးထောက်ခံတယ်ပေါ့
ဥဟန်ညာဝေရဲ့သဘောထားမျိုးဘယ်လိုရှိပါလဲရှင
်ကျွန်တော်အနေနဲ့ကတော့ရစရာလည်းမရှိဘူးရှုံးစရာလည်းမရှိဘူးဘာကြောင့်လဲဆိုရင်ဒီဟာဝင်လောက်တဲ့နေရာမှာတရားမျှတဖို့လူအခွင့်အရေးကိုလိုက်နာဖို့ဒီမိုကရေစီဖြစ်လာဖို့ကျွန်တော်လုပ်ခဲ့ပါတယ်ဆိုတော့အခုတော့နိုင်ငံတကာတရားရုံးမှာတရားစွဲလာတော့ကျွန်တော်အနေနဲ့မြင်တာကကောင်းတယ်ဘာကြောင့်လဲဆိုရင်တိုင်းရင်းသားဖက်ကကြည့်မယ်ဆိုရင်တမတော်အနေနဲ့ဖိနှိပ်ထားတာလူတို့ကိုမောင်းထုတ်ထားတာလူတို့ကိုဖိနှိပ်ထားတာများပြီဒါပေမဲ့ဘသူမှကြည့်မဆက်ခဲ့ဘူးဒီကိစ္စကိုတရားရုံးတင်ဖို့စ조사လဲဘသူမှမအောင်မြင်ခဲ့ဘူးအခုလို့တရားရုံးရောက်လာတော့ တတ်မတော်ကတကယ်ဘယ်လိုရှိတယ်ကျင့်ဘယ်လိုရှိခဲ့တယ်ဆိုတာပေါ်လာမယ်ဒါကပြည်တွင်းမှာပဲမဟုတ်တော့ဘူးနိုင်ငံတကာအကုန်လုံးသိမယ်ဆိုတော့ဒီဟာကအခွင့်အရေးကောင်းပဲကျွန်တော်တို့ကဒီမိုကရေစီတကယ်လို့လိုက်ရင်ကျွန်တော်တို့နိုင်ငံကိုကာကွယ်မဲ့တတ်ကဘယ်လိုအဆင့်တန်းရှိတဲ့ဘယ်လိုလေ့ကျင့်တဲ့ဘယ်လိုစည်းကမ်းရှိတဲ့ဆိုတော့အကုန်ပေါ်လာမယ်ဆိုတော့ကျွန်တော်အနေနဲ့မြင်တာဒီမိုကရေစီအတွက်ဆိုရင်တော့တကယ်ကောင်းတဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့ပြောချင်ပါ
မြန်မာအစိုးရဘက်ကလူမျိုးတုံးတက်ပြတ်မှုအရေးမှာအထူးကြွမ်းကျင်တဲ့နိုင်ငံတကာဥပဒေပညာရှင်ပါမောက္ခဝီလျံရှာဘတ်စ်ကိုရှေ့နေလိုက်ဖို့ငှားလိုက်တဲ့ကိစ္စမှာဟိုဘလို့မြင်ပါလဲရှင
်အဲ့ဒီပုံကိုရဲ့ရည်တည်မှုပေါ်မှာဒီပါတယ်နိုင်ငံတကာမှာဆိုရင်တရားရုံးရောက်ရင်ဘယ်တော့ဆိုးတယ်လို့ဖြစ်ဖြစ်သူတကယ်အပြစ်ရှိတယ်ဆိုတာတရားသူကြီးကမဆုံးဖြတ်ခင်မှာရှင်းနေကောင်းကောင်းရှိတဲ့ဆိုတဲ့ယူဆမှုရှိတယ်အဲ့ဒီအာကြောင့်သူကဝန်ပြမှာမြန်မာပြည်ဖက်ညင်းမယ်ဆိုဖြစ်နိုင်တယ်ဘာကြောင့်လဲဆိုခွင့်ရေးကိစ္စနဲ့လှုပ်လာတဲ့ရှင်းနေတယောက်ဖြစ်တော့သူကဝန်ညင်းမယ်ဆိုတာကတော့တကယ်ထူးဆန်းတယ်ဘာကြောင့်လဲဆိုရင်ဒီတရားဆွဲတဲ့နိုင်ငံရောသူတို့ရဲ့ရှေ့နေရောသူတို့ကအချက်လက်တကယ်ပြည့်စုံတော့ဒီလူကဘာကြောင့်အစိုးရဖက်နေပြီးငင်းမလဲဆိုတဲ့ဟာစဉ်းစားစရာဖြစ်တယ်ဒါပေမဲ့ကျွန်တော်ပြောတဲ့အတိုင်းပဲတရားမျှတအောင်ငင်းပေးမယ်ဆိုတဲ့သဘောလည်းဖြစ်နိုင်ပါတယ
် ICJ တရားရုံးမှာအမှုကိုကြားနာတဲ့နေရာမှာဒေါအောင်ဆန်းစုကြည်ကနေပြီးတော့မြန်မာနိုင်ငံသားဝင်ကြီးအနေနဲ့ခုခံခြေပမဲ့အပေါ်မှာရောဦးဟန်ညာဝင်းရဲ့အမြင်ဘယ်လိုရှိပါလဲရှင်
ကျွန်တော်တယောက်တည်းမြင်ကတော့နိုင်ငံခြားရေးဝန်ကြီးအနေနဲ့ကတော့တာဝန်ရှိတယ်လို့ပြောလို့ရတယ်ဒါပေမဲ့ဒီအမှုကဒေါအောင်ဆန်းစုကြည်နဲ့မဆိုင်ဘူး NLD နဲ့မဆိုင်ဘူးတကယ်ပြောမယ်ဆိုရင်တပ်မတော်ဘက်ကဆိုင်တဲ့ကိစ္စဖြစ်တယ်သူကတော့ညင်းပေးမယ်တပ်မတော်ကိုကာကွယ်ပေးမယ်ဆိုရင်ဒါကတင့်တော်သလားဆိုတော့စဉ်းစားစရာဖြစ်ပါတယ်
ဒေါအောင်ဆန်းစုကြည်အဲ့လိုမျိုးသူထွက်ဆိုမဲ့ကိစ္စပြည်ရင်းနိုင်ငံရေးအရာသူတို့အပေးယူလောက်တာမျိုးရှိနိုင်တယ်လို့သုံးသက်ချက်တွေလည်းထွက်လာပါတယ်အဲ့ဒီပုံမှာဦးဟန်ညာဝင်းဘယ်လိုမြင်ပါလဲရှင
်အပေးယူလည်းရှိနိုင်ပါတယ်ဒါပေမဲ့ကျွန်တော်မြင်မှာကကြွေးလိုက်တာပဲလို့ကျွန်တော်မြင်တယ
်မိုင်းအင်ဂျင်နီဆက်သွယ်ပေးမြန်တင်ပြချက်ဖြစ်ပါတယ်အခုတော့နိုင်ငံကသတင်းထွက်တဲ့ပုဂ္ဂိုလ်ဆက်လက်နားဆင်ရပါမယ်ကျောင်းနိုင်ငံရှန်ကျင်းဒေသကမွတ်စလင်ဘာသာဝင်တွေအထူးသဖြင့်ဝီဂါမွတ်စလင်တွေကိုဖိနှိပ်အုပ်ချုပ်တဲ့တရုတ်တာဝန်ရှိသူတွေကိုတန်ခတ်ရေးယူမဲ့ဥပဒေကြမ်းမူရကြမ်းတရက်ကိုအမေရိကန်အောက်လက်တော်မှာတခဲနဲ့အတည်ပြုလိုက်ပြီးတဲ့နောက်မှာတင့်တော်တဲ့တံပိုးပြန်ပေးဆက်ရမယ်လို့တရုတ်ဘက်ကသတိပေးလိုက်ပါတယ်အမေရိကန်တို့ဘယ်လိုတံပိုးမျိုးပြန်လဲပေးဆက်ရမယ်ဆိုတာကိုတရုတ်နိုင်ငံကအတိအကျမပြောဘဲအစုံတစ်နေ့ကြာရင်သိလာလိမ့်မယ်လို့ပဲဆိုပါတယ် AFP သတင်းဆောင်ပါကိုအခြေခံပြီးခုကြော့ကြော့သိန်းကပြောပြပါမယ်ခင်ဗျာ
အာဂျီနိုင်ငံကြားကုန်သွယ်ရေးစစ်ပွဲအဆုံးသတ်ဖို့ရည်ရွယ်တဲ့ပထမဆင့်သဘောတူညီချက်ကိုအပြစ်သက်ဖို့ဆက်ဆက်ညှိနှိုင်းနေကြချိန်မှာပဲအခုဥပဒေကြမ်းကတင်းမာမှုထပ်တိုးသွားစေပါလေ။ဟောင်ကောင်ဒီမိုကရေစီရဲ့လူချောင်းမှုကိုထောက်ခံတဲ့ဥပဒေကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးပြီးဥပဒေအဖြစ်ပြဋ္ဌာန်းလိုက်တဲ့အတွက်တရုတ်ကဒေါသထွက်ပြီးအမေရိကန်ခြေဆိုင်အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေအပေါ်တံခါးရည်ယူမှုတွေချမှတ်ထားသလိုဟောင်ကောင်ကိုအမေရိကန်စစ်သည်မော်တွေနောက်ထပ်လာတာကိုလည်းစိုင်းငံ့ထားတာပါ2019ခုနှစ်ဝီဂါဥပဒေကိုအောက်လွတ်တော်ကအင်္ဂါနေ့နှောင်းပိုင်းမှာအတည်ပြုလိုက်ပြီးတဲ့နောက်ဗိုလ်ဒူးနေသတင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟွာချွန်ရင်းကအပြင်းထန်တုံ့ပြန်သွားပါတယ်
美国国会众议院刚刚通过了所谓2019年维吾尔
人权。第六月哈，新疆地大嘛，第六月六困一七年过，共产党牛乱这边孙耀瓦拉发表铺内，啊，张佩瓦拉过内内幕，第六月九万亩过对抗美苏苏卡拉，内个那个乌布里内，内个那个十三亿三亚，啊，去跟丹麦切对过，啊，边一天出炮打，第六批人员过苏瓦苏温苏打被批罢了。ဒီပေါ်မှာတရုတ်နိုင်ငံအနေနဲ့အပြင်းထန်ဒေါသထွက်ပြီးအခိုင်အမာဆန့်ကျင်နေဆိုတာပြောလိုပါတယ်
။တရုတ်နိုင်ငံနောက်မြောက်ပိုင်းရှင်ကျန်းဒေသကမွတ်စလင်တွေကိုဖိနှိပ်မှုဟာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့ဒီဥပဒေကြမ်းမှာပြစ်တင်ရှုတ်ချထားပါတယ်။အဲဒီဒေသမှာဝီဂါနဲ့မွတ်စလင်အများစုတခြားလူနည်းစုတန်းကျော်ဟာပညာပေးစခန်းတွေမှာထိန်းသိမ်းခံထားရတယ်လို့ယူဆထားကြတာပါ။ပြီးကြလားကပြည်ကပေါက်ထွက်လာတဲ့တရားဝင်အထောက်အထားတွေမှာအဲဒီစခန်းတွေနဲ့ပတ်သက်တဲ့အသေးစိတ်တွေပါလာပါတယ်။ထမပြေးအောင်ဘယ်လိုတားဆီးရမယ်ဆိုတာအသေးစိတ်ညွှန်ကြားထားပြီးတကားတွေကိုတုံတထခတ်ဖို့ထိမ့်သိမ်းထားသူတွေအိမ်သာသွားရင်တောင်မှမပြတ်စောင့်ကြည့်ဘူးဆိုတာတွေပါပါတယ်။အဲ့ဒီစကမ်းတွေရှိတယ်ဆိုတာကိုတရုတ်အစိုးရကအစောပိုင်းမှာညင်းပေမဲ့နောက်ပိုင်းကျတော့အဲ့ဒါတွေဟာ အတမှုဝမ်းကြောင်းပညာသင်စခန်းတွေဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ရဲ့အခုလုပ်ရတဲ့အတွက်ပြန်ပေးဆက်ရမယ်လို့ပြောခွင့်ရဟွာချွန်ရင်းကဆိုပါတယ်။
我们奉劝美方立即纠正错误，阻止上述社交网站。
马云的留言呢，表示母阿龙对泰德呢比赛母需要完美，而泰德呢在某个比赛要完美。
刘备母将叫工作一顺利过的过，提开西门拉出来，美工过了，表工也个大家没批包。他表妹，这三样阿龙过提开奶奶的保密了，表多吧嘞。
我想任何错误的言行都必须要得到应有的代价。
这个 American 设善意一边，业绩也跟那里嘛，那那人家不帮少爷母过，没带要奶母，苏拉本路嘛没骗奶妈母，这又被嘎本路也有老少没苏拉包，对地区的突然设备没生产完呢，被三亚没占某个送着你地来也完没。
偷看没利亚可能没，刚刚没得没呢，地表他的奥鲁多乌布里江哈，设的马拉嘎，他鲁多嘛表谈给的乌布里江的不变他妈的。ဒီဥပဒေကြမ်းနှစ်ရက်ကိုတခုတည်းဖြစ်ညှိနှိုင်းပေါင်းဆက်ပြီးတဲ့နောက်သမ္မတထရမ့်လက်မှတ်ထိုးပြထမ်းဖို့ပို့ရမှာပါ။ရှင်ကျန်းဒေသမှာဖိနှိပ်မှုနဲ့ပတ်သက်ပြီးနိုင်ငံရေးဌာနကတစ်နှစ်အတွင်းအစည်းအဝေးစာပြုစုတင်ပြဖို့အောက်လွတ်တော်ဥပဒေကြမ်းမှာဖော်ပြထားပါတယ်။ဒါ့အပြင်ရှင်ကျန်းဒေသကမွတ်စလင်လူနည်းစုတွေကိုဖိနှိပ်တာမှာအသုံးပြုတယ်လို့သိထားတဲ့ဤပညာနဲ့ပစ္စည်းကိရိယာတွေကိုအမေရိကန်ဘက်ကနေမပို့အောင်ကုသရေးဝန်ကြီးဌာနကပြင်ပင်ကန့်သတ်ဖို့လဲပြဋ္ဌာန်းထားပါတယ်ခင်ဗျာ
။ကိုကြော်ကြော်သိန်းပြောပြသွားတာပါ။နိုင်ငံကသတင်းတပုတ်ကိုဆက်လက်တင်ပြကြပါမယ်။ယူကရိန်းကခွဲထွက်ဖို့လက်နက်ကင်တိုက်ပွဲဝင်နေတဲ့တပုံတွေကိုအားပေးနေတဲ့ရုရှားနိုင်ငံနဲ့ယူကရိန်းနိုင်ငံကခေါင်းဆောင်တွေပြည်သူနိုင်ငံပါရီမြို့မှာပထမဆုံးအကြိမ်ဖြစ်မျက်နှာချင်းဆိုင်တွေ့ဆုံကြတော့မှာပါ။ဒီတွေ့ဆုံပွဲဟာယူကရိန်းအစိုးရတပ်ဖွဲ့နဲ့ရုရှားလိုလာတဲ့တပုံတွေအကြားယူကရိန်းရှေ့ပိုင်းမှာ၅နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်ရေးဥရောပထိပ်သီးအစည်းအဝေးရဲ့အစိတ်ပိုင်းတစ်ရက်လည်းဖြစ်ပါတယ်။မော်စကိုမြို့ကနေ VOA သတင်းတောက် Charles Maynard's People ထားတဲ့ Ukraine Russia ဆွေးနွေးပွဲအကြိုသုံးသပ်ချက်ကိုတင်ပြချင်ပါတယ်ခင်ဗျာ Ukraine ရှေ့ပိုင်း Donbas ဒေသကရုရှားလိုလာတဲ့ခွဲထွက်ရေးတပုံတွေကို Ukraine အစိုးရနှိမ်နှင်းတိုက်ခိုက်နေခဲ့တာ၅နှစ်ကြာမြင့်ခဲ့ပါပြီဒီစစ်ကြောင်း Ukraine ပြည်သူ 13,000 ကျော်အသက်ဆုံးရှုံးခဲ့ရပြီဖြစ်ပါတယ်ဒီကာလတစ်လျှောက်လုံးရုရှားနိုင်ငံက Ukraine ရှေ့ပိုင်းကစစ်ပွဲနဲ့သူနဲ့ဘာမှမပတ်သက်ကြောင်းပြောဆိုနေချိန်မှာပဲစစ်ရနဝန်တန်းတစ်ဖြစ်လဲရုရှားစစ်သားတွေတိုက်ပွဲတွေပါဝင်နေခဲ့တာပါဒီစစ်ပွဲအဆုံးသတ်ရင်ဥရောပအင်အားကြီးနိုင်ငံတွေဘက်ကလည်းစစ်ဆက်ဆွေးနွေးဖို့လှုပ်ဖို့ကြိုးစားလိုက်အချိန်နှစ်ဖြစ်လိုက်ဖြစ်နေခဲ့တာပါအဲ့ဒီလိုနောက်ခံရှိတဲ့ဇလန်းတဲ့မျက်နှာသစ်အဖြစ်ဝင်ရောက်လာသူကတော့ဗလော်ဒီမီယာဇလန်းစကီပါTV ဖန်သားပြင်ပေါ်မှာယူကရိန်းသမ္မတတယောက်ဖြစ်သီယိုဆောင်ကောင်းလို့နာမည်ကျော်ကြားလာခဲ့သူဇယ်လင်စကီဟာဒီနေ့အစောပိုင်းမှာတကယ့်သမ္မတဖြစ်ဝင်ရွေးခံတော့လဲတောင်ပြိုကမ်းပြိုအနိုင်ရခဲ့ပြန်ပါတယ်။သူ့ရဲ့ရွေးကောက်ပွဲကတိပြုချက်ကတော့ယူကရိန်းရှေ့ပိုင်းကစစ်ပွဲပြစ်ပကခြုံငင်းရေးဖြစ်ပြီးရုရှားတို့ကလည်းဒီဂရီတီမတီကိုစောင့်ကြည့်နေတယ်လို့ရုရှားကလိလာသုံးသပ်သူတွေကဆိုပါတယ
်။ He promised peace that was one of the most important points in his election campaign.
သူကညဉ့်ညံရေးလို့ကတိပေးထားတယ်။ဒါကသမ္မတမဲဆွေတို့ကအရေးကြီးဆုံးအချက်ပါပဲ။သူကဒီကတိကိုအကောင့်ထဲဖော်ဖို့ကြိုးစားနေပါတယ်။ယူကရိန်းဘက်ကလှုပ်သာရှားသာရှိတဲ့အနေအထားသစ်ကိုကျွန်တော်မြင်နေရပါတယ်။ဒါကသက်သက်မမစီထားပြီးသားကိစ္စတချို့အပေါ်မှာသဘောတူညီချက်ရဖို့ဖြစ်လာတာပါပဲ
။ရုရှားနိုင်ငံကရေးရလေလာရေးကောင်စီကအန်ဒရီကိုတူနော့ဖ်ပြောသွားခဲ့တာပါ။စစ်စစ်ဆွေးနွေးပွဲတွေကြောင်းရလာတဲ့အောင်မြင်မှုတွေထဲမှာစက်တင်ဘာလတည်းနှစ်ဖက်အချင်းသားလဲလှယ်နိုင်ခဲ့တယ်လို့လွန်ခဲ့တဲ့တနင်္ဂနွေကရုရှားတို့ဖမ်းဆီးသိမ်းယူခဲ့တဲ့စစ်သမော၃စီးကိုလည်းယူကရိန်းတို့လက်ထဲပြန်လည်ပေးရခဲ့ပါတယ်။ရုရှားပြည်သူတွေအထက်ဇယ်လင်စကီအကျိုးဆက်ဂရဟရိုက်ခိုက်မှုတွေရှိတယ်ဆိုတာလူထုစစ်တမ်းတွေကဖော်ပြနေပါတယ်။ရုရှားအစိုးရဝါဒဖြန့်ချက်ကြောင့်ယူကရိန်းပေါ်ထားရှိခဲ့တဲ့ရုရှားတို့ရဲ့တင်းမာတဲ့သဘောထားတွေအခုတော့ပျော်ပြောင်းလာနေခဲ့ပါပြီ။မော်စကိုလူမှုရေးဘောဂဗေဒသိပ်ပံကျောင်းကဘော်ဒစ်ကကလစ်စကီကတော့ဇယ်လင်စကီဟာရဲရွှင်ပွဲကောင်းသူတယောက်လို့ဆိုပါတယ
် There were millions of people in Russia who saw these performances and movies and who loved that who laughed
တနေ့ချီတဲ့ရုရှားတွေကသူ့ရုပ်ရှင်တွေနဲ့သူ့သရုပ်ဆောင်ချက်တွေကိုကြည့်ပြီးရီမောခဲ့ကြတယ်သူကရီစရာကောင်းတယ်ရန်သူဆိုတာကရီစရာမောစရာမကောင်းသင့်ဘူးလေရန်သူဆိုတာကြောက်စရာကောင်းရမှာကိုရန်သူဆိုတာကလည်းကိုယ့်ကိုကြောက်တဲ့နယ်ဇယ်လင်စကီကတော့ဒီလိုမျိုးမဟုတ်ပါဘူ
းယူကရိန်းရှေ့ပိုင်းကဒွန်ဘတ်စ်ဒေသကတော့ရီမောလို့မနေနိုင်ပါဘူးရုရှားလူလာသူတပုံတွေလက်ထဲကျရောက်ခဲ့ရတဲ့ဒီဒေသကိုယူကရိန်းစိုးရက်ကပြန်လည်ထိန်းချုပ်နိုင်ဖို့မျှော်လင့်နေကြတာပါရုရှားတို့ကတော့ဒီဒေသကိုအထူးအဆင့်တန်းသတ်မှတ်ပေးဖို့တောင်းဆိုထားပါတယ်လွတ်လပ်တဲ့သမ္မတနိုင်ငံမျိုးပါ ဒီအနေထားမှာပဲရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကရုရှားရင်နံတဲ့သဘာဝတန်ငွေတွေဥရောပကိုယူကရိန်းနိုင်ငံကတစ်ဆင့်ဖြတ်ကျော်ပို့ဆောင်ဖို့သဘောတူညီချက်တစ်ခုရလိမ့်မယ်လို့အရေးအမွဲပြောကြားနေကြပါတယ်။ဒါကအခုကျင်းပမဲ့ပါရီငြိမ်းချမ်းရေးဆွေးနွေးပွဲမှာအလွယ်ကူဆုံးရနိုင်တဲ့သဘောတူညီချက်တစ်ခုဖြစ်နိုင်ပါတယ်။တင်ရတဲ့ခြေလှမ်းဖြစ်ပေမဲ့ယုံကြည်မှုတိဆောက်ရေးမှာတော့အရေးပါပါလိမ့်မယ်။ရုရှားနဲ့ယူကရိန်းတို့တနိုင်ငံနဲ့တနိုင်ငံကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေတိတ်တဆိတ်နဲ့သူတို့ဝန်ခံနေကြရတာကတော့ဒီနိုင်ငံစလုံးဟာအင်းကြီးချင်းတွေအဖြစ်ဆက်ရှိနေကြအောင်မှာပဲဖြစ်ပါရယ်ခမညာ VOA American သံမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူရင်းအပေါ်မပြတ်မအီတန်စင်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခမညာ
ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာပေါ်မှာကမ်ဘီယာနိုင်ငံကတရားစွဲဆိုထားမှုရဲ့နောက်ကျောင်းဇလန်းဆိုတဲ့ကောင်းစဉ်နဲ့ဆမီရာဆက်တဲ့ကြီးသားထားတဲ့ဆောင်းပါးကိုတော့ ipsnews.net မှာဖတ်ရပါတယ်။ရိုဟင်ဂျာပဋိပက္ခဟာဆယ်စုနှစ်နဲ့ချီပြီးကြာအောင်ဖြစ်နေတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံဘက်မှာလုံခြုံမှုမရှိတာကြောင့်ရိုဟင်ဂျာတွေနေရရင်းကိုမပြတ်နိုင်ဖြစ်နေရတဲ့အချိန်မှာတရားစွဲဆိုဖို့အရေးကြီးဆုံးဖြစ်တယ်ဆိုပြီးတော့ထောက်ခံသူကပြောနေကြတာပါ။နှစ်ရှည်ကြာဖြစ်နေတဲ့ပြဿနာအခုချိန်ထိမဖြေရှင်းနိုင်သေးလို့ချက်ချင်းကိုဖြေရှင်းမှဖြစ်မဲ့အရေးကြီးကိစ္စဖြစ်တာကြောင့်မြန်မာနိုင်ငံနဲ့အဝေးကြီးအာဖရိကတိုက်နိုင်ငံငယ်ဖြစ်တဲ့ဂမ်ဘီယာကတရားစွဲဆိုရတာလို့យေတာထားပါတယ်။ဒီအတွက်ဘယ်သူမှတာဝန်ခံမှုမရှိဘူးဆိုပြီးတော့လေ NGO အဖွဲ့ Global Justice Center ရဲ့အကြီးအကဲ Akila Raja Krishna ကပြောပြီးတော့အခုလိုတရားစွဲဆိုမှုဟာလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်တဲ့မြန်မာဆိုရရဲ့ဥပဒေတွေနဲ့မူဝါဒတွေကိုပြောင်းလဲပစ်ဖို့ဖိအားပေးရရောက်မယ်လို့ဆိုတဲ့အကြောင်းရေးသားထားပါတယ်။အင်မတန်အရေးပါတဲ့ကိစ္စဖြစ်တဲ့အတွက်ချက်ချင်းလှုံ့ဆော်ဖို့လိုတယ်လို့ဒီတရားစွဲဆိုမှုကိုဥဆောင်နေတဲ့ Foley Hawk ဥပဒေအဖွဲ့အကြီးအကဲရှီနေ Paul Richler ကဆိုပါတယ်။မြန်မာမှာလူမျိုးတုံးတပ်ဖြတ်မှုရှိနေတဲ့ဆိုတာကိုတော့မှမြန်မာဘက်ကလက်မခံဘဲနဲ့ညှင်းနေတဲ့အချိန်မှာမြန်မာရဲ့လူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေကိုရက်ဖို့ဘယ်လိုပြောနိုင်မှာလဲလို့ဆောင်းမရှင်ကမေးခွန်းထုတ်ပါတယ်။တရားရုံးကဆုံးဖြတ်ချက်ကိုမြန်မာကမလိုက်နိုင်ရင်နောက်တစ်ဆင့်အနေနဲ့နိုင်ငံတကာတိုင်းဝိုင်းအနေနဲ့နိုင်ငံရေးအရာတုံ့ပြန်ဖို့ကိုလည်းဖူလီဟုတ်ရဲ့ရှေ့နေကပြောဆိုထားတာကိုကိုကဖော်ပြထားတာကိုဖတ်ရပါတယ်ရှင်။တစက်ထဲမှာပဲမြန်မာလူမျိုးတုံးတပ်ဖြတ်မှုနဲ့ ICJ ကိုသွားမဲ့ဒေါန်ဆန်းစုကြည်ရဲ့စွန့်စားချက်ဆိုတဲ့ခေါင်းစဉ်နဲ့ Binoy Camp Mark ရေးသားထားတဲ့ Editor အဘော်ဆောင်းပါးတစ်ပုဒ်ကိုတော့ eurasiareview.com မှာဖတ်ရပါတယ်။ Rohingya အရေးဟာရှုပ်ထွေးလွန်ပြီးတော့ဆက်ကြောင်းနားမလည်လွဲမှားမှုတွေလည်းများနေတယ်လို့မြန်မာပြည်ထောင်စုဝန်ကြီးဌာနကပြောဆိုထားပြီးတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့နိုင်ငံတကာတရားရုံး ICJ မှာမြန်မာအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်တွေကိုကာကွယ်သွားဖို့အစီအစဉ်ထားတယ်လို့យေတာထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရောနိုင်ငံသားဝင်ကြီးအနေနဲ့ပါအခုလိုဒေါန်ဆန်းစုကြည်ကာကွယ်သွားမယ့်အပေါ်မှာထောက်ခံသူတွေရှိတယ်လို့ဝေဖန်သူတွေလည်းရှိတယ်လို့ဆောင်းပါးရှင်ကထောက်ပြပါတယ်။ဒီဇင်ဘာလ10ရက်နေ့ကလည်း12ရက်နေ့ထိ ICJ မှာတွားရောက်ပြီးတော့မကြားနာခင်ရန်ကုန်မန္တလေးမုံရွာနဲ့မော်လမြိုင်မြို့တွေမှာအနာရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLG ကကြီးစက်ပြီးတော့ဆန္ဒထောက်ခံမှုတွေလုပ်နေကြတယ်လို့လည်းရေးသားထားတာပါ။ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSC နဲ့ပအောင်အဖွဲ့ PNLO လက်နက်ကိုင်အဖွဲ့တွေကမြန်မာဘက်ကဒေါန်ဆန်းစုကြည်ကာကွယ်ရာကိုလက်ခံကြပေမဲ့လည်းမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးတော့နိုင်ငံတကာရာဇဝတ်ခုံရုံး ICC နဲ့ ICJ မှာတရားစွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်၃ဖွဲ့ဖြစ်ကြတဲ့ကိုကန့် MNDAA တအောင် DNLA ရခိုင်လက်နက်ကိုင် AA တို့ကလည်းထောက်ခံကြတယ်လို့យေတာထားတာပါစစ်အာဏာရှင်အစိုးရကိုတော်လှန်ခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆူချီကိုရိုင်ကလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်ကိုကာကွယ်မယ်ဆိုတာကကြည့်မကောင်းတဲ့ပုံရိပ်ဆိုးဖြစ်နေတယ်ဆိုပြီးတော့ဆောင်းမရှင်ကရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောတာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဂျာတာပရင်းနဲ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထီတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းဒိုမီတာ3240 48တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့မြမအရေးသုံးသပ်ချက်ဘလော့ဂါတွေပြောသမျှအစီအစဉ်တွေနဲ့အတူမြမလူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့
နောက်တစ်ခုကရေရိုးခန္ဓာတာမဟုတ်ဘဲနဲ့6တောက်တွေပါနာလာကျင်လာတယ်ထုံလာကြိုက်လာတယ်အောက်ပိုင်းတွေလေးလာတယ်ဆိုတာအာယုံကြောတွေကိုခါယူကခါယူပြီးပဲမနေ
ခါနာဝိဒနာနဲ့ပတ်သက်ပြီးအယုထုခုဆရာဝန်ကြီးတွေရဲ့ရှင်းလင်းပြောကြားချက်ကိုမကြာခင်နားဆင်ကြပါမယ်။အခုတော့ဥကျော်ဇန်သားရဲ့မြမအရေးကိုအရင်ဆုံးနားဆင်ရပါမယ်ခင်ဗျာ။ ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြမနိုင်ငံကိုဆွဲဆိုဖို့ရှောက်ထားချက်ရဲ့သဘောတဘာဝကပါပါလေ။မြမနိုင်ငံရင်ဆိုင်ရမယ့်ပြဿနာအတိုင်းစားဘလောက်ရှိနေပါသလဲ။အရစ်ဆိုမိကွန်တွေကိုကုတပတ်မြမအရေးသုံးသက်ချက်မှာနိုင်ငံကတက်ကတူတော်များများမှာနိုင်ငံကဥပဒေအပါအဝင်ဥပဒေဘာသာရပ်တွေကိုပို့ချပေးခဲ့ဘူးတဲ့ပမောက္ခဒေါက်တာမြင့်စံနဲ့ဦးကျော်စန္ဒဆွေးနွေးသုံးသက်ထားပါတယ်ပထမဦးဆုံး genocide ဆိုတဲ့စကားရပ်ရဲ့ဥပဒေရှုထောင့်ကအတိတ်ပဲဖွင့်ဆိုချက်ကိုဒေါက်တာမြင့်စံကအခုလိုရှင်းပြပေးပါတယ
်နံပါတ်1ကရေရဲချက်နဲ့ intent ရေရဲချက်နဲ့အစုဖွဲ့လေးဖွဲ့ရှိတယ်တစ်ကနိုင်ငံသားအစုဖွဲ့ national နှစ်ကလူမျိုးအစုဖွဲ့ race သုံးကလူမျိုးစုအစုဖွဲ့ ethnical or ethnic လေးကဘာသာရေးအစုဖွဲ့အဲ့ဒီအစုဖွဲ့လေးမျိုးကိုတသိတသိသားတကောလောလကောင်အပြေဝါအော်တော်လကောင်ပျောက်ွယ်သွားအောင်ဆောင်ရွက်မှုများဆိုပြီးဆောင်ရွက်မှုများကအရှိန်ကြီးပဲကျွန်တော်တူတူဆိုလို့အစုဖွဲ့ဝင်များကိုသတ်ဖြတ်မှုအစုဖွဲ့ဝင်များအတွင်းမျိုးဖွားမှုမရအောင်လှုပ်ဆောင်မှုအစုဖွဲ့ဝင်များကိုပြင်းစွာသောရုပ်ဒုက္ခစိတ်ဒုက္ခများကိုဖြစ်စေမှုအစုဖွဲ့ဝင်ပြည်မှကလေးများကိုတခြားဖွဲ့သို့ပြောင်းရွှေ့မှုစတဲ့ဟာတွေကိုစတဲ့လုပ်ငန်းတွေကိုရည်ရွယ်ချက်နဲ့လုတ်ခဲ့ရင် genocide ညီတယ်လို့ကျွန်တော်ဆရာလည်းတိတ်အရှိကြီးမပြောပါနဲ့ဆိုတော့ကျွန်တော်အချင်းချင်းဘာသာပြန်ပါလိမ့
်ဟုတ်ကဲ့ဆရာအဲ့မှာရည်ရွယ်ချက်ဖြင့်ဆိုတာ intent အဲ့ဒီရည်ရွယ်ချက်ကိုဘယ်လိုစက်စစ်ပြရမလဲစက်စစ်ထူရမလဲတကယ်တော့ဒီဟာကိုစက်စစ်ထူဖို့ burden of proof ကတော့ဆွဲတဲ့လူဘက်ကအရင်ပြရမှာပါဟုတ်တယ်မလား
အဲ intent ရည်ရွယ်ချက်ကိုစက်စစ်ပြဖို့ခက်တယ်ဆိုတာပြောပါလေခုကဆွဲတဲ့လူကဂမ်ဘီယာနိုင်ငံအစိုးရပါအဲ့တော့ဂမ်ဘီယာနိုင်ငံအစိုးရကသက်သေပြဖို့ဆိုတာကတော့ဒီရာဇဝတ်မှုတစ်ခုမှာ beyond reasonable doubt တန်တရားရှိရနေပြီးတော့တော်တော်လေးကိုကင်းရှင်းရမယ်ဆိုတော့စံတော့မဟုတ်တော့ဘူးထင်တယ်သူဂမ်ဘီယာရဲ့46မျက်နှာရေးထားတဲ့စာရဲမှာလည်းအဲ့ဒါကိုပြောပါတယ်တစ်ခုသူဆွဲတာကမြန်မာနိုင်ငံမှာ genocideဖြစ်မှုတွေမြန်မာအစိုးရဟာတာဝန်ရှိတယ်လို့ဆွဲတာမဟုတ်ပါဘူး။သူဆွဲတာကဒါကျွန်တော်ခုခံပြောနေတာမဟုတ်ဘူးနော်။တကယ်နေအောက်ကရေးဦးမယ်။ကျွန်တော်ကသူပြောတာကိုကျွန်တော်ပြန်ပြောပြနေတာ။ဂန်ဒီယာပြောတာကဆွဲတာက genocide ဖြစ်နိုင်ကြီးရဲ့အတိုင်းအတာတွေရှိတယ်။ genocide လို့ယူဆပေါ်ရဖြစ်တဲ့တာဒကတွေသူ10မျက်နှာလောက်သူရေးထားပါလေ။အဲရေးရှိတဲ့အတွက်ကြောင့်မလို့ဒါတွေကိုလောလောလလအားဖြင့်ရပ်ပေးဖို့ဆောင်တခင်အမိန်ကို provisional measure လက်တော်ဆောင်ရွက်ချက်များကို ICJ နဲ့ထုတ်ပေးပါလို့လျှောက်ထဲတာပါအဲ့တော့မှန်ပါတယ် intent ဆိုတဲ့ element ကို intent ဆိုတဲ့ဟာတော့ဒီတစ်ဆင့်ဒီလက်တော်ဆောင်ရွက်ချက်များကို ICJ ကတရားသူကြီး၁၇ဦးထိုင်ပါလိမ့်မယ်၁၇ဦးထိုင်တဲ့အခါမှာ၉ဦးကလုံးဆရာမလုပ်ဘူးဆိုတော့ဒီမှာလည်းကိစ္စပြီးသွားပြီတကယ်လို့လုံး provisional measures ကိုထုတ်ပေးမယ်ဆိုရင်တော့အဲ့ဒီနောက်ပိုင်းမှမှmerit stage ဆိုတော့မြန်မာနိုင်ငံမှာ genocide တဲ့ပြည်ပဆိုင်ရာဥပဒေအရတာဝန်ရှိမှုမရှိမှုဆိုတာကိုဆုံးဖြတ် ဖို့ဟာနှစ်နဲ့ချီပြီးရှားပါကြားပါမယ်ခင်ဗျ။ဟု
တ်ကဲ့
အဲ့တော့အဲ့တော့နှစ်ဆင့်ကိုကျွန်တော်ကျိုးသားပြီးအချင်းချင်းဖြေထားပါလေ
။ဟုတ်ကဲ့အဲ့ဒီတော့ကျွန်တော်ဒီမှာမြင်ရတဲ့ provisional measures ထုတ်ပေးပါလို့ဆိုရင် provisional measures ထုတ်ရအောင်တကယ်လောလောဆယ်မှာလက်ရှိဖြစ်ပျက်နေတဲ့အခြေအနေ prima facie လို့ခေါ်မလားအဲ့လိုအခြေအနေရှိရဆိုတော့သူတို့ထောက်ပြဖို့မလိုဘူးလားအဲ့တော့ဆွဲရဘက်က
လို့ထောက်ပြဖို့လိုပါတယ်အဲသူတို့ကတော့48မျက်နှာစာနဲ့အဲ့ဒါကိုကျွန်တော်ဖတ်တာကိုပဲနှစ်နာရီကြောကြာပါတယ်ကျွန်တော်သေးသေးချာချာဆိုတော့ဝက်ချာအင်္ဂလိပ်လိုရေးထားတာဝက်ချာတကြောင်းမချာအောက်ခြေမဆုများလဲကျွန်တော်ဖတ်ပါဟု
တ်ကဲ့ဆရာအတင်းရမီရော
prima facie case ရှိတယ်လို့ပြောမှာပေါ့လေအဲ့တော့မြန်မာဘက်က prima facie case မရှိဘူးလို့ပြန်ပြောဖို့တာဝန်ရှိတယ်နောက်ပြီးတော့လုံးရှရာတွေကိုထုတ်ပေးကြရမလို့ကျွန်တော်ကျမတို့မြန်မာနိုင်ငံအနေနဲ့နိုင်ငံသားများပါဝင်တဲ့ဒီ mission တွေအဖွဲ့တွေဖွဲ့ပြီးတော့သူတို့ကရတတပတတွင်ဒါမှတလားနှစ်လားသုံးလားအတွင်းသူတို့စီရင်ခံစားတွေထုတ်တော်မှာပါဆိုပြီးတော့သူတို့ပြောချင်းပြောပါလိမ့်မယ်ပြောမယ်လို့ပြောလာမဟုတ်ကျွန်တော်အတွင်းသိလည်းမဟုတ်အပြင်သိလည်းမဟုတ်ကျွန်တော်အချင်းပြောတာပါဟုတ်ကဲ့အဲ့တော့သူတို့အဲ့ဒီတက်တွေပြမှုအပြရနိုင်မှုမှာ multiple ဟိုဘက်ဒီဘက်အပြန်လာလျှောက်လဲကြမှာပါခင်ဗ
ျဟုတ်ကဲ့ကျွန်တော်နောက်တစ်ခုဆက်မိကျင်တာကတော့အမှုတစ်ခုနိုင်ဖို့ဆိုတာဟာရှင်းနေရှေ့ရကောင်းပေါ်မှာလည်းပဲမူတည်ရယ်ရှင်းနေရလျှောက်လဲကြဘလောက်ကောင်းလို့ပဲရှင်းနေလို့ရင်ဖြစ်နိုင်တယ်ဆိုပြီးတော့ဒါပြည်တွင်းတရားရုံးတွေမှာတော့မကြခဏပြောကြပါတယ်အပြည်ပြည်ဆိုင်ရာတရားရုံးမှာတော့ဒီလိုသဘောမျိုးရှိနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်မိကျင်ပါတယ်ဆိုတော့မြန်မာနိုင်ငံအတွက်ခုနပြောတဲ့ကိစ္စမှာရှင်းနေကောင်းမှားပြီးတော့ဒီလိုဆောက်လက်ချက်တွေမှာအနိုင်ရပြီးတော့ဒီမှုဟာပြတ်သွားနိုင်သလားသူတို့မျိုးဆက်ပြီးတော့ဆွဲချက်တင်ခံလာရနိုင်ပွဲရှိသလားဆရာရဲ့သဘောထားကိုအချင်းချင်းလေးနည်းနည်းသုံးသပ်ပြပါဦးဒီမှာ
ဟုတ်ကဲ့ဆွဲချက်တင်နေဆိုတဲ့စကားကိုကျွန်တော်သိမသုံးချင်ပါဘူး။ဘာပြောလို့လဲဆိုတော့အခုဟာရာဇဝတ်တရားရုံးမဟုတ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံတာဝန်ရှိမှုမရှိမှုနဲ့ပတ်သက်ပြီးလျှောက်ထားချက်အဲ့လိုပဲကျွန်တော်အနည်းဆက်ဆုံးပါတယ်
ပြ
န်ညင်ပါလေခင်ဗျကန်ဒီယာနိုင်ငံရဲ့ရှောက်ထားချက်ကိုအောင်မြင်မလားမအောင်မြင်ဘူးလားဆိုတော့ကျွန်တော်ဒါကရှောင်ဖြည့်တာမဟုတ်ဘူးကျွန်တော်မသိဘူးဘယ်တော့အခုပြောနေတဲ့အချိန်မှာအဲ့တော့ဘာကျွန်တော်မခံမနိုင်ဘူးမခံမကျင်ဘူးအဲ့တော့ဒီတရားသူကြီးကိုဦးက provisional measure ပြီးဖို့ prima facie ကနဦးကျော်သံသာသုံးတော့ပါလေဒီပါမန်အားဖြင့်ကြည်လင်ကိုဘူးထင်ရှားနေတယ်ဒါမှမဟုတ်လည်းပြီးတာတယ်ဆိုရင်တော့ဒါ provisional measure ကိုထုတ်မှာပဲအဲ့ထုတ်မှာပဲလေအဲ့တော့အဲ့ဒါကတော့ရှင်းနေကောင်းတယ်မကောင်းဘူးဆိုတာကတော့ရှင်းနေကောင်းဒီမကောင်းဒီတဲ့ဒီတရားသူကြီးတွေကဘယ်လိုသဘောထားမလဲမှန်ကန်စွာသုံးသပ်မလဲဆိုတာပေါ်မှာလည်းမူတည်ပါတယ်ရှင်းနေကောင်းတိုင်းလည်းနိုင်တယ်လို့မပြောနိုင်ပါဘူးရှင်းနေသိညံ့နေဆိုရင်တော့ဒါရမို့ပုံမလေးလေးပြောရရင်ဂန္ဒီယာရောမြန်မာရောတို့ပြည်တွင်းရှင်းနေဒီကိုအဓိကမငားပဲနဲ့ဂန္ဒီယာဆိုရင်တို့ကိုယ်တိုင်ဝန်ခံထားပါတယ်ဘလောက်ပေးတယ်မသိဘူးဒေါ်လာပန်းနဲ့ချီပြီး fully hook ဆိုခေါ်တယ် law firm ငားလာပြေတော့သူတို့အစီအရှင်းနေချုပ်ကိုယ်တိုင်ကဟိုရှင်းနေချုပ်ခေါ်လာတရားရေးဝန်ကြီးခေါ်လာနှစ်ခုလုံးခေါ်လာတော့မသိဘူးဥဆောင်ပါလားအဲ့တော့ရှင်းနေကောင်းခြင်းမကောင်းခြင်းဒီဒိဋ္ဌိဒေတာအားဖြင့်ဒါတက်ဆိုင်တယ်ဘယ်လိုကျွန်တော်ထင်ပါတယ်လို့
ဒီ
ဘူးရအားဖြင့်ကျွန်တော်ဖြေပြတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမိကျင်တာမြန်မာနိုင်ငံအတွက်ငားရတဲ့ရှင်းနေဆိုပြီးတော့ professor william chavez ကိုလူတွေကပြောကြပါတယ်သူ့ကိုကျွန်တော် view ကဆက်သွဲမင်းမြန်တဲ့အခါမှာသူမငင်းပါဘူးသူဟာပြောရေးဆိုခွင့်ရှိတဲ့ပုဂ္ဂိုလ်ခံထားတယ်အချိန်တိုင်းရင်ပြောမယ်လို့ပဲသူကဆိုပါတယ်ဆိုတော့ကဲ william chavez ကိုနှားခဲ့တယ်ဆိုရင်ဒီပုဂ္ဂိုလ်ဟာတရှင်တော့2014တုန်းကထင်ပါတယ် al jazeera ကလုပ်တဲ
့
program ထဲမှာသူ့ကို interview ထားတာကျွန်တော်ကိုယ်တိုင်နားထောင်ပြီးတော့ဖတ်ကြည့်ပါအဲ့မှာသူကဘယ်လိုပြောထားတယ်လဲဆိုရင်မြန်မာနိုင်ငံမှာအခုဖြစ်တဲ့ကိစ္စသူစပ်ဖြတ်တဲ့ကိစ္စကိုမပြောတော့လဲပဲဒီလူမျိုးတွေရဲ့ preventing their butts မွေးဖွားမှုကိုဟန်တာဖို့ကြိုးစားတယ်ဆိုတော့အထောက်ထားနောက်ပြီးတော့ denying the identity of a people လူမျိုးတစ်မျိုးရဲ့ identity ကိုညှင်းပယ်ဖို့ကြိုးစားတယ်နောက်ပြီးသူတို့ရှိတဲ့နေရာကနေပြီးတော့မရှိစေချင်တဲ့သဘောနဲ့ဖယ်ရှားဖို့ကြိုးစားတယ်ဆိုတော့အထောက်ထားတွေရှိခဲ့ရင်တော့ဒါကို genocide မဟုတ်ဘူးလို့ညှင်းဖို့ခက်မယ်လို့သူကဆိုထားပါတယ်ဆိုတော့ဒီလိုပြောထားတဲ့လူတယောက်ကိုမြန်မာနိုင်ငံဘက်ကခုခံကာကွယ်ဖို့စစ်နေငှားတယ်ဆိုတော့မြန်မာပြည်သက်တွေကဇဝေဇဝါထင်ကြတာပေါ့ဗျာဟာဒီလူကထိုဘက်မျိုးဒီဘက်မျိုးပြောနေပါလားဆိုတာမျိုးဖြစ်ကုန်ပါလိမ့်မယ်အဲ့ဒါဆရာသဘောထားကိုကြားချင်ပါဒီကစားမှာ
ဟုတ်ကဲ့နံပါတ်1ကကျွန်တော်အခုနဲ့ကျွန်တော်ဦးကျော်သာဒါနဲ့ဆွေးနွေးနေတဲ့ဒီဇင်ဘာလ3ရက်နေ့ညပိုင်းမှာတော့ခုရက်ထိမြန်မာနိုင်ငံအစိုးရကတရားဝင်ကြေညာချက်မထုတ်သေးပါဘူးဒ ီလွန်ခဲ့တဲ့3ရက်နိုဝင်ဘာလ30ရက်နေ့လောက်က Facebook မှာပဲသူ့နာမည်ထွက်လာတော့ဆရာပြောတဲ့အတိုင်းပဲသူ့ကိုဆက်သွယ်နေနိုင်ရမငြင်းမှုဆိုတော့ဟုတ်တော့ပါတယ်အဲ့တော့သူသားနာကတော့ကျွန်တော်ကတော့နည်းနည်းကျွန်တော်ကိုကျွန်တော်ဥပဒေပညာရှင်လို့သတ်မှတ်တယ်ရှင်းနေလို့မသတ်မှတ်ဘူးရှင်းနေလည်းမလိုက်ဘူးသူတို့ပြင်မြန်မာနိုင်ငံမှာပြည်သူတရားစီရင်ရေးကိုစန့်ချင်ကန့်ကွက်တဲ့နေနဲ့ကျွန်တော်နိုင်ငံသားကိုထွက်ပြီးရှင်းနေမလိုက်တာပါအဲ့တော့ရှင်းနေဆိုတာကတော့သူလည်းပြောကြတယ်ငူစားရေစားငူရင်လည်းစားလာပဲရေရင်လည်းစားလာပဲလို့ပြောတယ်သူကအဲ့လိုပြောတာကိုကျွန်တော်ဥကျော်သံသာပြောမှကျွန်တော်သိချပြီးပါတယ်ဒီ Facebook မှာတော့တွေးလိုက်တယ်လို့ပဲအဲ့လိုပြောတာဆိုရင်တော့သဘေစရာဖြစ်ပေါ်ပါဒါပေမဲ့ဟိုပါပေါ့ပိုက်ဆံပေါ့တူတူပြောနည်းနည်းလေးရမ်းရမ်းပြောရရင်ရမ်းရမ်းမဟုတ်ဘူးကြမ်းကြမ်းပြောရရင်ပိုက်ဆံကအရေးကြီးတာကိုဘယ်တော့ရမလဲလို့ဟိုမှာသူဘယ်တော့ဘယ်ကနေဘယ်လိုပေးလဲတော့မသိဘာလို့လဲဆိုတော့နာမည်ပဲထည့်ပြောရမယ်ဆိုလို့ရှိရင်ဒီအိန္ဒိယပြည်မှာအာဖာလီနာရီမန်ဆိုတဲ့နာမည်ကြီး human rights lawyer ဒီလူခွင့်ရေးဥပဒေကိုဟိုလုတ်ပေးတယ်ရှင်းနေတာဒီဘူပါချိုမမီကြမှာပါဥကျော်သံပြပါလေဒီအိန္ဒိယပြည်မှာဝင်ကြီးဥမှုတနေ့ရှင်ကနေထိုင်ခဲ့တဲ့ပူပါမျိုးနယ်မှာဒီ
စိတ်တန်းွေ
လေးပူပါပြီးလူ3000လောက်ဖြေဆုံးတာကိုဒီတရားစိုးမှုဟောတရားမမှုဟောနဲ့အိန္ဒိယမှာဆွဲတော့သူကလူခွင့်ရေးရှင်းနေဆိုတဲ့လူကဒီဆွဲခံရတဲ့လူတွေတက်ကလိုက်တယ်ပြန်အဲ့တော့အဲ့လိုပြောကြတယ်နောက်တစ်ခါမြန်မာနိုင်ငံမှာလည်းမစီမဆိုင်ရှင်းနေတဲ့ပတ်သက်လို့ဥကျော်တန်တာအချိန်မရရင်လည်းဖြတ်ပြန်ဖြတ်ပေါ့လေဒီတရားဝင်ကြီးဦးရဲမောင်က1939ခုနှစ်က1940ခုနှစ်1980ခုနှစ်ကရေးတဲ့ Burmese Buddhist Law သူအင်္ဂလိပ်လိုရေးတာပါအဲ့ဒီစာအုပ်မှာနားနဲ့မနာဘဝနဲ့နာရင်တာပါဒီအိမ်တော်မှုပြုခြင်းမပြုခြင်းဟာပေါင်းတင်ဆက်ရှက်မှုမလိုဘူးဆိုတဲ့သူအယူအဆကိုပြင်ပြခဲ့တယ်အဲ့ဒါကို90ခုနှစ်စာအုပ်မှာရေးပြီး92ခုနှစ်မှာသူ့ကိုအမျိုးသမီးဘက်ကနှားတယ်ခင်ဗျအဲ့ဒါသူတို့ခေါ်လို့မှုပေါ့လေရရင်ပြောရင်မရခေါ်လို့မှုနေတယ်ခေါ်တော့ပေါင်းပင်ဆက်ရှက်မှုလိုရဲဆိုပြီးတရားဝင်ကြီးဦးအောင်ကဒေါ်ခင်မြမာနဲ့ဦးနာမည်မေးနေပြီခင်ဗျတားလိုက်ပါအဲ့ဒီ92ခုနှစ်အော်တိုဘာလမှာထုတ်တဲ့အမှုမှာရေးထားတယ်အဲ့တော့အခုလည်းပြန်ကုနာရှာဘတ်ကိုပြန်ကောက်ပါမယ်ရှာဘတ်ကအဲ့လို2014ခုနှစ်ကဥကျော်သံသာပြောတာကိုတွေးခဲ့တယ်အခုကျတော့မြန်မာဘက်ကရှင်းနေတော့အဲ့ဒီဟာကိုသူတို့ဟုတ်ကဲ့ဂမ်ဘီယာရှိနေတွေကအချိန်ရရင်ထောက်ပြမလားထောက်မပြဘူးလားလို့ကျွန်တော်မပြောတာဘူးခင်ဗျာဒါတော့ပဲခြေရတယ်ဟုတ်ကဲ့ကျွန်တော်မှမေးတယ်မေးဆုံးပါ
ဥကျော်ဇန္နာတင်ဆက်သွားတဲ့ ICJ မှာမြန်မာရင်ဆိုင်ရမယ့်ပြဿနာအတိုင်းစာအပိုင်း1မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအပိုင်း2ကိုနောက်တစ်ပတ်မှဆက်လက်နားဆင်နိုင်ကြပါရစေကုလလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြရင်းဖိတ်ခေါ်ကြပါရစေခင်ဗျာ
တော်ရရှိများရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံတကာမှာဖြေရှင်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲ။နိုင်ငံတကာကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်ကကြိုဆိုပါရစေရှင်။
View American and မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဒီတစ်ပတ်လူတုနဲ့ကျမရဲ့အစီအစဉ်မှာခါနာပြဿနာအကြောင်းနားဆင်ကြရမှာပါ။ခါနာစီနိုင်တဲ့အကြောင်းအရာတွေအများကြီးရှိတဲ့အထက်ရှောင်ကျင်လို့ရတဲ့အမှုအကျင့်တွေကိုသတိပြုရှောင်ကျင်ရင်ခါနာဝေဒနာခံစားရမယ့်အခြေအနေကိုရှင်းချနိုင်တဲ့အကြောင်းအရေးအထူးတွေကိုမေးမြန်းပြီးဒေါက်တာတန့်စင်ကတင်ပြပေးပါမယ်ခင်ဗျာ။
လေးပင်မတဲ့သူတွေပါဝင်ကာယဆွမ်းရည်တုံးပြီးအလုပ်ကိုပင်ပင်မမန်းလုပ်ကြတဲ့သူတွေဟာအချိန်ကြာလာတဲ့အခါခါနာဝေဒနာကိုခံစားကြရလေရှိပါတယ်။ ခနာဝေနာဟာကာယဆွမ်းရည်အသုံးပြုပြီးအလုပ်လုပ်တဲ့သူတွေအပြင်ကွန်ပျူတာကုန်မှာအကြကြီးထိုင်တာလိုမျိုးအထိုင်များတဲ့အလုပ်ကိုလုပ်တဲ့သူတွေမှာလည်းဖြစ်ပေါ်ခံစားရနိုင်တယ်လို့အယိုးယောဂအထုကုဆရာဝန်ကြီးဖြစ်သူတဘက်ပေါပေါခဒေါက်တာတန်းစင်နိုင်ကအခုလိုပြောပါရစေ
။အလုပ်ကိုနော်ဟိုပင်ပင်မမှန်လောက်ရတဲ့လူတွေအလေးပင်နေမှားရတဲ့လူတွေခါမှာ repeated stress လို့ခေါ်တဲ့ကုန်းတိုင်းကွာလိုက်နော်လောက်ရတဲ့လူတွေမှာခါနာဝေဒနာတွေဖြစ်နိုင်တယ်လို့နော်တခါတလေကြရင် sedentary lifestyle ရုံးမှာပဲတနေကုန်ထိုင်ပြီးတော့ကွန်ပျူတာလောက်ဝနော်အစည်းအဝေးတွေပဲအကြအိထိုင်နေရလူတွေမှာလည်းခါနာတဲ့ဝေဒနာတွေဖြစ်နိုင်တယ
်အလောက်ကင်မူကျင့်တွေကြောင့်အချိန်ကြာလာတဲ့အခါခါနာဝေဒနာဖြစ်ပေါ်ခံစားရနိုင်တယ်လို့ခါချောက်ရုံးမှာဖြစ်တဲ့ယောဂါတွေကြောင့်လည်းခါနာဝေဒနာကိုကြုံတွေ့ခံစားရနိုင်ပါတယ်ခါချောက်ရုံးကိုထိခိုက်မိတာတွေခါရုံးထဲမှာတီပီယောဂါဖြစ်တာတွေနဲ့ခါရုံးထဲမှာကင်ဆာယောဂါဖြစ်တာတွေဟာခါနာကျင်ဝေဒနာဖြစ်စေတဲ့အဓိကယောဂါတွေဖြစ်တယ်လို့အယောယောဂအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးမြတ်လွင်ကပြောပါတယ
်ခါနာခါခိုက်တာတော့လူတိုင်းလူတိုင်းဖြစ်တာပဲလေအများစုကအနည်းဆုံးလူတစ်ယောက်ကအသက်တသက်မှာအနည်းဆုံးတစ်ခါတော့ခါနာဦးတာရှိဦးတယ်အဲ့မှာခါနာတဲ့နေရာမှာရိုးရိုးသားသားအလုံးလုံးလို့ဒဏ်ရောက်ခါနာရှိတယ်တခြားအင်မတန်မှအရေးကြီးတဲ့အချက်ဥပမာအဖြစ်ပြင်းပြင်းထန်ထန်ဒဏ်ရာလို့ခါယူကြိုးသွားတာဒါမှမဟုတ်ခါယူရမှာဘိုးဝင်တယ်ဥပမာဒီမှာဆိုအဖြစ်များဆုံးကတီးပြီးတော့နောက်တစ်ခုကအသက်ကြီးလာတဲ့40ကျော်နောက်ပိုင်းမှာတခြားယောဂါတွေလည်းရှိတယ်ပြုံးနေခါနာရင်ဥပမာကင်ဆာတွေပဲရှိတယ်ဆိုရင်အဲ့ဒါပြန်လာအဲ့လိုမျိုးရှိတယ်အဲ့တော့ခါနာတာအကြောင်းမျိုးရှိတယ်ရိုးရိုးတာမှန်ခါနာတာဆိုရင်တော့ပုံမှန်အဖြစ်ပျောက်သွားတယ်အချာဆိုးရတဲ့အကြောင်းအရာရှိခဲ့တယ်။ baby ဆိုးရပါတယ်။အဲ့ဒါဆော့ဖ်ဝဲပြီ
။အယုပယောဂါဟာလည်းခန္ဓာချင်းဝေနာကိုဖြစ်ပေါ်စေနိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်။ခန္ဓာရဲ့ဝေနာပြင်အောင်ရောထိခိုက်တဲ့လက္ခဏာတွေကိုပါမြင်တွေ့နေရပြီဆိုရင်တော့အချိန်မဆွဲသင့်တော့ပဲကုသမှုတွေကိုအမြန်ဆုံးခံယူပေးဖို့လိုတယ်လို့ဒေါက်တာတန့်စင်နိုင်ကပြောပါတယ်
။ခန္ဓာတာကနှမျိုးနှစ်စားရှိတာပေါ့ကျွန်တော်ဆုံးမပြောသလိုပေါ့။ရိုးရိုးခန္ဓာတာပဲလား။နော်တခြားယောဂါရဲ့ဝေနာတစ်ခုခုကပိုးinfection လို့ခေါ်တဲ့ယောဂါပိုးတို့နော် malignancy လို့ခေါ်တဲ့ကင်ဆာယောဂါတို့ osteoporosis လို့ခေါ်တဲ့အယိုးပွားယောဂါတွေကြောင့်နာရဲဆိုရင်တော့ညဉ့်ညံဆန်ဆန်ကုသမှုကိုခံယူဖို့လိုတာပေါ့အဲ့လိုဝေဒနာတွေနဲ့တွဲလာပြီးဆိုရင်တော့နောက်တစ်ခုကရိုးရိုးခန္ဓာတာမဟုတ်ဘဲနဲ့ခြေထောက်တွေပါနာလာကျင်လာတယ်ထုံလာကြိုက်လာတယ်အောက်ပိုင်းတွေလေးလာတယ်ဆိုတာအာယုံကြောတွေကိုခါယူကခါယူပြည့်မနေဘူးသူ့ထဲမှာအာယုံကြောတွေရှိတာပေါ့အောက်ပိုင်းတော့တော်တော်အဲ့တော့ခါဝေဒနာဖြစ်ပြီးတော့အောက်ပိုင်းတွေခြေထောက်တွေထုံတာကျင်တာဖြစ်လာတဲ့ဆိုရင်တော့မြင်မြဆက်ဆက်ကုသမှုခံယူဖို့လိုတာပေါ့
ခါနာစီတဲ့အပြုမှုတွေကိုသတိမထားမိပဲအချိန်ကြာကြာလှုပ်လိုက်မိလို့ခါနာဝေနာခံစားရတာဟာဆိုရင်စရာမဟုတ်ပေမဲ့ယောဂတစ်ခုခုရဲ့နောက်ဆက်တွဲဆိုးကျိုးအနေနဲ့ဖြစ်ပေါ်ခံစားရပြီးဆိုရင်တော့ကုသမှုတွေကိုအမြန်ဆုံးခံယူပေးဖို့လိုအပ်လာမှာဖြစ်ပါတယ်အမျိုးသမီးတွေဟာအယုပယောဂဖြစ်ဖို့အခွင့်အရေးများတာကြောင့်အယုပယောဂရှိမှရှိကိုသတ်မှတ်ထားတဲ့အတိုင်းဆက်သက်စစ်ဆေးကုသမှုတွေခံယူခဲ့မယ်ဆိုရင်အယုပယောဂကြောင့်ကြုံတွေ့ရမယ့်ခါနာဝေနာတွေကိုရှောင်လွှဲလို့ရတယ်လို့ဒေါက်တာတန်စင်နိုင်ကပြောပါတယ်
အယိုးပွားယောဂါကတော့အခုတော့တော်တော်ခေတ်စားလာတာပေါ့နော်အဲဝဲနဲ့လည်းကျွန်တော်လူတော်များတော့သိလာကြပြီပေါ့အဲ့တော့ခါးရနာနာနဲ့အယိုးပွားနဲ့ဘယ်လိုဆက်ဆက်လဲဆိုတော့အယိုးကပွားပြီဆိုရင်ခါးယိုးမှာအယိုးပွားပြီဆိုရင်အလွယ်တကူချိုးလွယ်တာပေါ့ဟာ osteoporosis vertebrafracture လို့အထူးသဖြင့်အမျိုးသမီးတွေမှာဖြစ်များတာပေါ့နော်အဲ့လိုလူငယ်မှာလည်းခါးဝေဒနာဖြစ်တယ်အဲ့ဒါမျိုးဆိုရင်ပေါ့ပေါ့တန်တဘောမထားပဲနဲ့နော်မြင်မြန်ဆန်ဆန်အယိုးကိုပြန်မအောင်ကုသမှုခံယူဖို့လိုတယ်ကြိုးပြီးတော့ခါးယိုးကခိုင်သေးလားမခိုင်သေးလားစစ်ဆေးပေးဖို့တော့လိုတာပေါ့
ခါနာဝေနာဖြစ်ပေါ်ခံစားရပြီဆိုရင်အလုပ်ကိုင်းတွေထိခိုက်စေနိုင်တယ်လို့ငွေကြေးကုန်ကျမှုတွေကိုကြုံတွေ့ရနိုင်တာကြောင့်ခါနာဝေနာဖြစ်ပေါ်ခံစားရစေနိုင်တဲ့အပြုမှုတွေကိုတတ်နိုင်တဲ့လောက်ရှောင်ကျဉ်ကြရမှာပါခါနာဝေနာဖြစ်ပေါ်ခံစားရခြင်းမရှိအောင်ဘလို့အချက်တွေကိုသတိပြုရှောင်ကျဉ်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမြတ်လွင်ကအခုလိုပြောပါတယ
်ကျွတ်အလုပ်လုပ်ရင်ခါးကြီးကုန်ပြီလို့အလုပ်ကြကြမတက်ရက်ပြီးအလုပ်လုပ်တဲ့အခါခါးကုန်ပြီမလို့ခါးကိုမမတ်ထားတကယ်လို့ကြကြလုပ်မယ်ဆိုရင်ခုံတစ်ခုနဲ့ထိုင်ပြီးခါးကိုမမတ်ထားမတချို့ကားမောင်းတဲ့သူတွေကားနောက်မီရပြင်လို့ရတယ်လေ။အဲ့တော့ကားမောင်းတာတချို့ကျတော့စိန်ခံပြီးမောင်းတော့ပေါ့။နောက်မီကိုပလက်လန်ပြီးတော့အိတ်နေတဲ့ပုံစံမျိုးနဲ့အဲ့လိုမျိုးကားမောင်းတဲ့သူတွေကဝေးဝေးကားမောင်းလို့ခံနိုင်တယ်။အဲ့တော့ခါမနာအောင်ဆိုလို့ရှိရင်ကားမောင်းရင်လည်းနောက်မီက90ဒီဂရီထားရမယ်။ခါနောက်မှာခပ်ပြပြအဝတ်တစ်ခုထားဖို့
ခါနာစီနိုင်တဲ့အကြောင်းအရာတွေအများကြီးရှိတဲ့အထက်မှာရှောင်ကျဉ်လို့ရတဲ့အမူကျင့်တွေကိုသတိပြုရှောင်ကျဉ်ရင်ခါနာဝေနာဖြစ်ပေါ်ခံစားရဖို့အခွင့်အရေးနှဲသွားအောင်လှုပ်ဆောင်လို့ရတဲ့အကြောင်းသတိပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်စင်ရဲ့လူတုနဲ့ကျမရဲ့အစီအစဉ်ဖြစ်ပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်လက်နှาศင်ကြရအောင်ပါအင်တာနက် World Wide Web www ကိုစိုးကျအတွက်အသုံးချနေတာကနေကဲတင်ဖို့လိုအပ်နေပြီလို့ဆိုပြီး www ကိုတီထွင်ခဲ့တဲ့ Sir Tim Berners-Lee က web address contract လိုက်နာသင့်တဲ့စီမင်းတွေကိုထုတ်ပြန်လိုက်ပါတယ်။အစိုးရတွေ company တွေလူမှုအတိုင်းဝိုင်းတွေကလိုက်နာသင့်တဲ့ဆိုတဲ့အခြေခံမှုတွေစီမင်းစည်းကမ်းတွေကို contract ထဲမှာရေးဆွဲထားပါတယ်။ဘလို့အချက်တွေပါတယ်လဲဆိုတာကိုမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ။
အင်တာနက်အွန်လိုင်းပေါ်မှာအချက်လက်တွေကိုမျှဝေနိုင်တဲ့ web စနစ်ကြီးကိုပြင်ဖို့လိုပြီးဆိုပြီးတော့ World Wide Web ကိုတီထွင်ခဲ့တဲ့ကွန်ပျူတာသိပ္ပံပညာရှင် Sir Tim Berners-Lee က web အတွက် contract ဆိုပြီးလုပ်ထားပြီနော်ကိုသားညို
ဟုတ်တယ်ဗျဒီ web ကိုစိုးကျအတွက်အသုံးချမခံရအောင်နဲ့လူသားစုအတွက်အကျိုးရှိရှိနဲ့အသုံးပြုအောင်ကာကွယ်ရတဲ့အနေနဲ့ contract for the web ဆိုတဲ့ contract ကိုလုပ်လိုက်တာတဲ့မဆွေမမော
Sir Tim Berners-Lee ကတီထွင်ခဲ့လို့အင်တာနက်မှာကိုဝင်ကြည့်ကျင်တဲ့ website တွေကိုဝင်ကြည့်လို့ရခဲ့ကြတာလေ website လိပ်စာရှေ့မှာ www. လို့ရေးပြီးတော့အင်တာနက် website မျိုးစုံတွေကိုဝင်ကြည့်နိုင်ခဲ့တာအနှစ်30တောင်ကျော်ခဲ့ပြီးအနှစ်30ကျော်လာချိန်မှာသူတီထွင်ခဲ့တဲ့ World Wide Web ကိုသတင်းမှားသတင်းတူအလိမ်ညာသတင်းတွေဖြန့်ဖို့ထောက်လှမ်းဖို့ကြားဝင်နှောက်ယှက်ဖို့အသုံးချနေကြတယ်တဲ့အဲ့ဒါကြောင့်အဲ့ဒီလိုမျိုးအသုံးချမခံရအောင်ကာကွယ်ပြီးတော့မူလရည်ရွယ်ခဲ့တဲ့အတိုင်းweb ရဲ့အစွမ်းနဲ့လူဘဝတွေပြောင်းလဲသွားအောင်လူမှုအတိုင်းဝိုင်းတွေတိုးတက်ကျွယ်ဝအောင်နဲ့မညီမျှမှုတွေကိုရောကြသွားအောင်လုပ်ဖို့လိုပြီလို့ Certain Berners-Lee ကပြောတယ်ရှင
် web ကိုစိုးကျအတွက်မတွန်းအောင်ကာကွယ်ဖို့ဆောင်းချိန်တန်ပြီးဆိုပြီးတော့ကမ္ဘာတစ်ဝန်းကအစိုးရတွေကုမ္ပဏီတွေပြည်သူတွေနဲ့2018ခုနှစ်မှာဆက်သွယ်ပြီးတော့ဒီလိုင်းနာတင်တဲ့စီမင်းစည်းကမ်းတွေကိုတိုင်ပင်ချမှတ်ခဲ့တာတဲ့ web အတွက် contract လို့ဆိုပေမဲ့မဖြစ်မနေလိုင်းနာရမယ့် contract မျိုးတော့မဟုတ်ပါဘူးဒီ contract တွေကိုသဘောတူတယ်ဆိုရဲကတိကဝတ်ပြုပြီးတော့contract ထဲမှာပါတဲ့အခြေခံမူတွေစီမင်းစည်းကမ်းတွေကိုအကောင့်ထည့်ဖော်ဖို့ web နဲ့ပတ်သက်တဲ့ပြဿနာအဖြေတွေကိုရှာဖို့လုပ်တာပ
ါအစိုးရရဲ့အနေနဲ့စီမင်းဥပဒေတွေချဖို့အချိန်ပေးရတယ်ဆိုတာကိုသူနားလည်တယ်လို့ Certain Berners-Lee ကအခုလိုပြောပါတယ
် The contract for the web in a way is a set of principles and it's a direction to move it doesn't mean we expect people immediately to completely change
web အတွက် contract ဆိုတာရှေ့ဆက်နိုင်မှုအခြေခံမူတွေပါဒီမူတွေကိုချက်ချင်းလိုက်နာပြီးလုံးဝပြောင်းလဲသွားကြဖို့ကျွန်တော်တို့မမျှော်လင့်ပါဘူးအချိန်ပေးဖို့လိုတာတွေအများကြီးရှိပါတယ်အစိုးရတွေအတွက်စီးမြင့်ဥပဒေတွေချမှတ်ဖို့ဆိုတာအချိန်အများကြီးလိုပါတယ်ကုမ္ပဏီတွေမှာမူဝါဒအသစ်တွေပြောင်းလဲချမှတ်ဖို့အတွက်လည်းအချိန်ပေးရပါမယ
်သူတီထောင်ထားတဲ့ World Wide Web Foundation ကထုတ်ပြန်တဲ့ web အတွက် contract ထဲမှာအခြေခံမူစီးမြင့်စည်းကမ်း၉ပိုင်းကိုချပြထားပါတယ်အစိုးရတွေရဲ့ကုမ္ပဏီတွေရဲ့လူမှုအတိုင်းဝိုင်းတွေရဲ့ခဏ၃ခုခွဲပြီးတော့၃ခုစီပါ
အစိုးရရဲ့ဘက်ကလိုင်းနာတင်တဲ့အခြေခံမူတွေကတော့အင်တာနက်သုံးညင်သူတိုင်းအင်တာနက်ချိတ်ဆက်နိုင်ရမယ်။အွန်လိုင်းပေါ်မှာပြည်သူတွေရဲ့ကိုယ်ရေးကုတာကိုချိုးဖောက်မခံရအောင်လို့အကာအကွယ်ပေးရမယ်။သူတို့နဲ့ပတ်သက်တဲ့ကိုယ်ရေးချက်လက်တွေကိုရယူရဲဆိုရင်လည်းဘလို့ချက်လက်တွေကိုရယူလဲဆိုတာကိုပြည်သူတွေသိပိုင်ခွင့်၊ကန့်ကွက်ပိုင်ခွင့်အဲ့ဒီချက်လက်တွေကိုရုပ်သိမ်းပိုင်ခွင့်ရှိရမယ်ဆိုပြီးတော့ contract ထဲမှာပါဝါတယ်
။ကုမ္ပဏီတွေဘက်ကလိုင်းနာတင်တဲ့အချက်တွေကတော့လူတွေအင်တာနက်ကိုလွယ်လွယ်ကူကူသုံးနိုင်ကြအောင်လုပ်ပေးရမယ်။မတန်ဆွမ်းသူတွေ၊လူနည်းစုဘာသာစကားပြောသူတွေအတွက် online ဝန်ဆောင်မှုတွေကိုလုပ်ပေးရမယ်။နောက်အဲ့ဒီကုမ္ပဏီတွေအနေနဲ့ online ပေါ်မှာယုံကြည်စိတ်ချရအောင်လုပ်ထားရမယ်။နောက် privacy နဲ့ပတ်သက်တဲ့ setting တွေကိုလည်းအရိုးရှင်းဆုံးလုပ်ပေးထားရမယ်။ကိုယ်နဲ့ပတ်သက်တဲ့အချက်လက်တွေကိုတနေရာထဲမှာလွယ်လွယ်ကူကူစီမံခန့်ခွဲနိုင်အောင်လုပ်ပေးထားရမှာဖြစ်ပါတယ
်။ကုမ္ပဏီတွေကျင့်သုံးတဲ့နောက်စည်းကမ်းကတော့ပစ္စည်းသစ်တွေထုတ်မယ်ဆိုရင်မထုတ်ခင်မှာရောထုတ်ပြီးတဲ့အခါမှာပါကြေကြေပြန့်ပြန့်ဆွေးနွေးကြဖို့နဲ့သူတို့ရဲ့နီးပညာကသတင်းမားတွေကိုဖြန့်နိုင်တဲ့အနေရရှိသလားလူတွေကိုထိခိုက်စေနိုင်သလားဆိုတာလည်းသုံးသပ်ဖို့လူတွေလို့ပါပါတယ်ဗ
ျလူတဦးတယောက်ချင်းစီလိုက်နာတဲ့ဒီ web contract ထဲမှာထည့်သွင်းထားတာကတော့ web ကိုတန်ဖိုးရှိတဲ့နေရာတစ်ခုဖြစ်အောင် web ပေါ်မှာအကျိုးရှိတာတွေကိုပဲချိန်ဆပြီးတော့တင်ကြဖို့တောင်းဆိုထားပါတယ်လူတိုင်းလုံခြုံတဲ့ကြိုးဆိုနေတဲ့ဆိုတဲ့နေရာမျိုးဖြစ်အောင်လို့ online အတိုင်းဝိုင်းကိုတိဆောက်ကြဖို့လဲတိုက်တွန်းချက်ပါပါတယ်။နောက်ဆုံးချက်ကတော့ဒီလူတိုင်းနေရာတိုင်းကနေပြီးတော့ web ကိုအသုံးပြုနိုင်ကြအောင်ပိတ်ပင်မှုတွေကိုတွန်းလှန်ကြဖို့လဲဆော်ဩထားတယ်ရှင်
။ဒီနေ့ခေတ်မှာလူမှုကွန်ရက်တွေပေါ်မှာမူတည်ပြီးတော့လူမှုအတိုင်းဝိုင်းတွေကပုံဖော်နေကြတဲ့ခေတ်ဖြစ်တာမို့လို့ web ကိုတာဝန်တိတိအသုံးပြုအောင်စီမင်းစည်းကမ်းတွေလူလာတယ်လို့ Certain Berners-Lee ကပြောတယ်မဆွေမမော
။ 10 years ago if you go out to the street and ask people what from the web they say nothing is great.Now people are worried about privacy.
လူငယ်တဲ့ဆယ်နှစ်ကကဘာကြီးမှာဘာတွေဖြစ်နေရလဲလို့လမ်းပေါ်ကလူတွေကိုမေးရင်ဘာမှမဖြစ်ပါဘူးအားလုံးအဆင်ပြေပါတယ်လို့ဖြေကြမှာပါ။အခုတော့လူတွေကသူတို့ရဲ့ privacy အတွက်စိတ်ပူနေကြပါတယ်။သူတို့ရဲ့ကိုယ်ရေးချက်လက်တွေဘာဖြစ်နေပြီလဲ။ဘလို့အသုံးချခံနေရပြီလဲဆိုတာမျိုးပူပန်နေကြရပါတယ်။ online ပေါ်မှာ ဝီကီဖီးဒီးယားကနေအချက်လက်တွေကိုစိတ်ချလက်ချရယူနေခဲ့ကြတာကနေဘလို့အချက်လက်တွေကိုယုံကြည်စိတ်ချအောင်လဲဆိုတာမသိကြတော့ပါဘူး။အွန်လိုင်းပေါ်မှာရနိုင်တဲ့အချက်လက်တွေကလုံးဝအမှားကြီးဖြစ်နေတာတွေအများကြီးဆိုတာလူတွေသဘောပေါက်လာနေကြပါတယ်။
World Wide Web Foundation ကထုတ်ပြန်လိုက်တဲ့ Web Address Contract အချက်အလက်တွေကို Microsoft, Twitter, Google နဲ့ Facebook လိုနည်းပညာကုမ္ပဏီကြီးတွေအပြင် Digital အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့တွေအပါအဝင်အဖွဲ့စည်းပေါင်း150ကျော်ကထောက်ခံကြတဲ့ကိုသားညုံဦးရ
Internet ပေါ်မှာအချက်အလက်တွေကိုမျှဝေပေးနိုင်တဲ့ Web စနစ်ကြီးကိုလူသားတွေအတွက်အကျိုးရှိတဲ့စနစ်ကြီးပြန်ဖြစ်အောင်လို့ပြင်ဖို့ဆိုရင်နည်းပညာကုမ္ပဏီကြီးတွေရဲ့ထောက်ခံမှုကလူကူလူတယ်လို့ Sir Tim Berners-Lee ကပြောတယ်မဆွေမော
Having them in the room is really important.Yes, they do have an effect. Yeah, you may.
ဒီပညာကုမ္ပဏီတွေပါဖို့တိတ်ကိုရေးကြည့်ပါတယ်။သူတို့ပါတဲ့အတွက်ထိရောက်မှုရှိပါတယ်။အစုရှယ်ယာရှင်တွေပါတဲ့ကုမ္ပဏီတွေပါတာကိုမူအရတချို့ကတော့လက်မခံကြပါဘူး။ကျွန်တော်တို့ကတော့ကုမ္ပဏီတွေရောအစိုးရတွေပါတန်းတူအမြင်တွေတင်ပြတာရေးကြည့်တယ်လို့ထင်ပါတယ်။ဒီပညာကုမ္ပဏီတွေမပါဘဲဆွေးနွေးကြရင်သူတို့ရဲ့အမြင်တွေအတွေ့အကြုံတွေသိရတော့မှာမဟုတ်ပါဘူး။
Work contract ထဲမှာအချက်လက်တွေထည့်နိုင်ဖို့အချက်လက်တွေကိုပါဝင်ရေးဆွဲထားတဲ့အဖွဲ့အစည်းတွေအားလုံးလိုလားတဲ့ web စနစ်ဖြစ်အောင်လို့ဝိုင်းပြီးတော့တာဝန်ယူကြရမယ့်အချိန်ရောက်နေပြီလို့လည်းပြောကြတယ်ဗ
ျ web for contract ထဲမှာပါတဲ့အခြေခံမူတွေစီးပင်းစည်းကမ်းတွေကိုလက်ခံတယ်လို့ Germany နဲ့ပြင်သစ်အစိုးရတွေကလည်းအရေးအမွေပြောထားကြပါတယ
်လက်ရှိအစိုးရဥပဒေတွေအစိုးရအဖွဲ့အစည်းတွေက online ပေါ်မှာပြည်သူတွေရဲ့လုံခြုံရေးကိုအပြည့်အဝကာကွယ်မပေးဘူးနည်းပညာကိုအသုံးချပြီးတော့လူမှုအတိုင်းအဝန်းတွေထိခိုက်အောင်လုပ်နေတာကိုတားဆီးမပေးနိုင်ဘူးလို့ Sir Tim Berners-Lee ရဲ့ World Wide Web Foundation ကပြောပြီးတော့အခုလိုမျိုးလိုက်နာတင်တဲ့စီးပင်းစည်းကမ်းတွေကိုထုတ်ပြန်တာမှဆွေးနွေးမှာ
နောက်တရုတ်အီရန်ရုရှားတို့မှလို့အစိုးရတွေကဒီအင်တာနက်ထိန်းချုပ်မှုတွေဆန်ဆာဖြတ်တာတွေအွန်လိုင်းပေါ်ကနေထောက်လန်းတာတွေလုပ်နေတာကလည်းစိန်ခေါ်မှုကြီးတစ်ခုဖြစ်လာနေတယ်လို့ World Wide Web ကိုတီထွင်တဲ့ကွန်ပျူတာသိပ္ပံပညာရှင်ကြီး Sir Tim Berners-Lee ကပြောတယ်ကိုသားညုံဦးရအွန်လိုင်းပေါ်မှာအချက်လက်တွေကိုမျှဝေနိုင်တဲ့ web စနစ်ကြီးကိုနိုင်ငံရေးအရလိုသလိုအသုံးချနေကြတာတွေသတင်းတူသတင်းမှဖျက်နေကြတာတွေ privacy ကိုချိုးဖောက်နေကြတာတွေကိုအခုအချိန်မှတားဆီးကာကွယ်ဖို့လိုနေပြီအစီအစဉ်တွေချဆောင်ရွက်ဖို့လိုနေပြီအဲ့လိုမှအေးအေးယူဆောင်ရွက်မှုမလုပ်ဘူးဆိုရင် digital နည်းပညာပိုင်းအကြီးအကျယ်ထိခိုက်ဆုံးရှုံးမှုဖြစ်လိမ့်မယ်လို့လည်း Sir Tim Berners-Lee ကသတိပေးထားပါတယ်ရှင်
မတ်စုမြန်မွန်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ VOA American အသံကအစီအစဉ်တွေကိုစပီးတင်ဆက်ပေးနေပါတယ်။အခုကြာတာပရိနေမနပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်အစဆုံးကို Mission 9ကနေ9နိုင်အထိ Light to Meter 20 kHz 15.3 Light to Meter 25 kHz 18.3 Light to Meter 32 kHz 9.35တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။ကတော့ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ခင်ဗျာ
အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာတွေအနေနဲ့နိုင်ငံရဲ့ဌာနကဥပအောင်ကိုကိုဆက်သွယ်မေးမြန်းရမှာဖြစ်တယ်လို့နိုင်ငံတကာဥပဒေပညာရှင်ပမ္မောက္ခ William Chavez က VOA ကို email ကနေတဆင့်ဘူဒူးနေကအကြောင်းပြန်ပါတယ်အဲဒီဥအောင်ကိုဟာဘယ်သူဆိုတာပမ္မောက္ခ Chavez ရဲ့ email ထဲမှာအတိအကျပြောမထားပါဘူးဒါပေမဲ့ဥအောင်ကိုဆက်သွယ်နိုင်တဲ့ email လေးစာဖြင့်ပေးထားတာမှာတော့ mmicj@mover.gov.mm လို့ဖော်ပြထားတဲ့အတွက်မြန်မာနိုင်ငံရဲ့ဌာနကတာဝန်ရှိသူတူဖြစ်မယ်ဆိုတာကတော့သိကြပါတယ်အခုလို ICJ မှာတရားစွပ်စွပ်ခံထားတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်သွားပြီးရင်ဆိုင်မဲ့ပုံမှာတော့ဒိုင်းသာရတဲ့ကိုင်ဖွဲ့တွေကြာအမြင်မတူကြပါဘူးဒါဟာအစိုးရရဲ့တာဝန်ယူမှုကိုပြသလိုက်တာဖြစ်တယ်လို့မြင်သူတွေရှိတယ်လို့ ICJ ကနေရေးချူဖို့ရှောက်ထားတာကိုထောက်ခံတယ်လို့ပြောထားတဲ့အဖွဲ့တွေလည်းရှိပါတယ်။သမ္မတဒေါ်နယ်ထရမ့်မှာသူ့အတွက်နိုင်ငံရေးအမျှထွက်စေမယ့်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းကိုတွန်းအားပေးခြင်းအပြင်တရားစွဲလို့ရတဲ့ပြစ်မှုတွေကိုကျူးလွန်ထားတယ်လို့အမေရိကန်ခြေကံဥပဒေရေးရာပညာရှင်၃-၄ဦးကကွန်ဂရက်လွှတ်တော်မှာဗိုလ်ထူးနေကပြောသွားပါတယ်။မြောက်ကိုရီးယားရဲ့လူခွင့်ရေးခြေအနေနဲ့ပတ်သက်ပြီးဘယ်လိုဆွေးနွေးမှုကိုမဆိုအကြီးအကျယ်ရန်ဆမှုအဖြစ်တတ်မှတ်ပြင်ပြင်းထန်တာလည်းတုံ့ပြန်သွားမယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီကိုမြောက်ကိုရီးယားကဗိုလ်ထူးနေမှာတတိပေးလိုက်ပါတယ်။မြောက်ကိုရီးယားလူခွင့်ရေးချိုးဖောက်မှုပြဿနာကိုဒီလာထဲမှာတွေ့ဆုံဆွေးနွေးဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသလူမျိုးရေးကောင်စီမှတန်တမန်အများစုစီစဉ်နေချိန်မှာပဲကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်မှကြီးကအဲ့လိုတတိပေးစာပေးပို့တာလို့ Reuters သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။ချက်တာပရိနေမနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇင်နပ်အဗ်ဒူရာမန်ဖြစ်ပါတယ်ကျွန်တော်ကတော့ရေမင်ထွန်ပါဒီကနေ့ညနေဘက်6နာရီခွဲကနေ9:00ထုတ်လို့ပေးမယ့်အစီအစဉ်တွေကိုလိုက်တိုမီတာ second လိုက်တိုမီတာ19လိုက်တိုမီတာ25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါသောတာရှင်များနဲ့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.